Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ29ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စုမမ။ဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ NLD ကိုဖျက်သိမ်းလိုက်တဲ့အပေါ်စစ်ကောင်စီကိုကုလသမဂ္ဂနဲ့နိုင်ငံတကာကပြစ်တင်ဝေဖန်လိုက်ပါတယ်။ NLD ဟာပြည်သူတွေရှိနေတဲ့၍ပါတီလဲဆက်ပြီးရှိနေမှာဖြစ်တယ်လို့ဘိုးကောင်ပီကကြေညာလိုက်ပါတယ်။နိုင်ငံပေါင်း120ကကိုယ်စားလှယ်တွေပါဝင်ကြတဲ့ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်ပြည်ထောင်စုမှာအွန်လိုင်းကနေကျင်းပနေပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆူမွန်ရေ
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD ပါတီအပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီဖြစ်ကနေပယ်ဖျက်လိုက်ပါတယ်ဒီလိုမျိုးပယ်ဖျက်လိုက်တဲ့လုပ်ရဲ့အပေါ်ကိုနိုင်ငံရေးလေလာသူတွေရဲ့အမြင်ဘယ်လိုရှိပါသလဲ
ဒီကမှာ USCG ရဲ့အဓိကပြန်ချက်ဖြစ်တဲ့ NLD ပါတီဘာမှလှုပ်ရှားလို့မရအောင်ကိုကာဘန်ပြည်ညာကိုရိတ်သားထားတဲ့သဘောရှိတယ်ဒီလက်ရှုပ်ရှင်းရှုပ်ပြီးတော့ UN ပေါ်မှာအနိုင်ထိုးဖို့လုပ်တဲ့အကင်းချင်းဖြစ်တယ်
မကြခင်အပြည့်စုံနားဆင်ရပါမယ်ရှင်။စကိုင်းတိုင်းဆလင်းကြီးဘက်မှာတော့စစ်ကောင်စီစစ်ရင်အားတိုးချက်လို့ဒေသခံတောင်းနဲ့ချီပြီးတိမ်းရှောင်နေရပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးနေပါတယ်။ကရင်ပြည်နယ်မှာတော့တိုက်ပွဲပြင်းထန်နေလို့ကုန်စီစီးစစ်မှုကရပ်ဆိုင်းလူနေပါဖြစ်နေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဘာမော့မြို့ကိုပြန်ရဖို့တိုက်ပွဲဟာအရေးကြီးတဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီကအလေးထားပြောဆိုလိုက်ပါတယ်။အဲ့ဒီမျိုးကြာဆုံးမယ်ဆိုရင်နိုင်ငံတကာအတိုင်းဝိုင်းရဲ့ PR ပေးတာကိုခံရနိုင်ပြီးယူကရိန်းနိုင်ငံတဲကတချို့ရုရှားနဲ့စစ်ဆင်ညှိနှိုင်းတာတွေလှုပ်လာနိုင်တယ်ဆိုပြီး AP သတင်းဌာနကပြောပါတယ်။ရုရှားတပ်တွေယူကရိန်းနိုင်ငံတဲစုပ်ခွာမသွားမချင်းရုရှားနဲ့စစ်ဆင်ဆွေးနွေးမှာမဟုတ်ဘူးလို့သမ္မတဇယ်လန်စကီကပြောပါတယ်။ပြည်ကြတဲ့နေ့ရုရှားဘက်ကကျူးကျော်ခဲ့ပြီးတဲ့အချိန်ကလေးကယူကရိန်းနိုင်ငံကဒေသ၄ခုကိုသူပိုင်အဖြစ်သိမ်းယူလိုက်ကြောင်းရုရှားကကြေညာခဲ့ပါတယ်။အဲ့ဒီလောက်ရကိုအနောက်နိုင်ငံတွေကကောတရားမဝင်တဲ့လောက်ရအဖြစ်သတ်မှတ်ပြီးကုလသမဂ္ဂကလည်းရှုံချပါတယ်။ယူကရိန်းနဲ့မဟာမိတ်အနောက်နိုင်ငံတွေကတော့ဗမောက်မျိုးချခြင်းမချခြင်းဟာယူကရိန်းစစ်ပွဲကြီးအတွက်အကျိုးသက်ရောက်မှုတိတ်အကြီးအကျယ်မရှိဘူးလို့ပေါ်ပေါ်ရော်ရော်ပြောထားပါတယ်။သမ္မတဇယ်လန်စကီကတော့တိုက်ပွဲရဲ့အစိပ်ပိုင်းအားလုံးဟာအောင်ပွဲအတွက်အရေးကြီးတယ်လို့ AP သတင်းဌာနကပြောပါတယ်။ယူကရိန်းအရှေ့ပိုင်းဆွန်မီဒေသအပါအဝင်ရှေ့တန်းစစ်မျက်နှာတော်တော်များများယထာနယ်သွားလာနေတဲ့အချိန်မှာသမ္မတဇယ်လန်စကီကို AP သတင်းဌာနကတွေ့ဆုံမေးမြန်းခဲ့တာပါခင်ဗျာ
။ပြင်ပဖီအားတွေကကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကမ္ဘာနဲ့ချိတ်ဆက်မှုကိုတားမြစ်နိုင်မှာမဟုတ်တဲ့အကြောင်းထိုင်ဝမ်သမ္မတချိုင်ဝမ်ကပြောဆိုလိုက်ပါတယ်သမ္မတချိုင်ဟာတရားဝင်ခီးစဉ်ဖြစ်တဲ့တောင်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့ဂွာတီမာလာနဲ့ဘလိတ်စ်နိုင်ငံတွေစီကိုဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်ဒီမိုကရေစီနဲ့လွတ်လပ်ရေးစံတန်ဘိုးတွေကိုထိုင်ဝမ်ကကင်ဆောင်လျက်ရှိကြောင်းကိုလည်းပြောသွားပါတယ်သမ္မတချိုင်ဟာဗဟိုအမေရိကနိုင်ငံတွေစီကိုဆယ်ရက်တာခီးသွားရောက်ရင်းနဲ့ဂျာလန်မာတော့ဒီအမေရိကန်ပြည်ထောင်စုနယူးယောက်မြို့နဲ့လော့စ်အိန်ဂျလိစ်မြို့တွေကိုဝင်ရောက်ဖို့စီစဉ်ထားပါတယ်လော့စ်အိန်ဂျလိစ်မြို့ကိုဝင်ရောက်တဲ့အခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကိုစားပြု Republican အောက်လွှတ်တော်ဥက္ကဋ္ဌ Kelvin McCarthy နဲ့လည်းတွေ့ဆုံမှုစီစဉ်ထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။သမ္မတချိုင်နဲ့ Ahmed McCarthy တို့တွေ့ဆုံမှုဟာထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဖျက်ဆီးနေပြီးတော့တရုတ်တနိုင်ငံတည်းရှိစေရမယ်ဆိုတဲ့မူကိုကြီးလေးစွာဖောက်ပြအောင်ထိပါမှုတစ်ခုဖြစ်နေသတ်မှတ်တဲ့အကြောင်းထိုင်ဝမ်ဆိုင်ရာတရုတ်ပြောခွင့်ရချူပယ်ယမ်ကတုံ့ပြန်ထားပြီးတော့သမ္မတချိုင်ခုလိုမျိုးအမေရိကန်ပြည်ထောင်စုကမြို့ရီစီကိုတွားမှာကိုလည်းတရုတ်ဘက်ကကန့်ကွက်ထားပါတယ်။သူတို့နှစ်ယောက်တွေ့ဆုံတဲ့အပေါ်မှာတရုတ်ဘက်ကတုံ့ပြန်မှာမဟုတ်ကြောင်းပြောဆိုထားပြီးအသေးစိတ်ကိုတော့မပြောပါဘူး။လွန်ခဲ့တဲ့နှစ်ဩဂုတ်လတုန်းကအောက်လွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့တဲ့အချိန်တုန်းကတော့တရုတ်ဘက်ကနေထိုင်ဝမ်ရေလက်ကြားမှာပယ်ထိန်တက်မဇိုင်းဒုံပစ်တာအပါအဝင်စီးရဲလေးကျင့်မှုကြီးတွေကိုရက်အတန်ကြာပြုလုပ်ခဲ့ပါတယ်ရှင်
အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကအ အာဖရိကတိုက်ဂါနာနိုင်ငံကိုရောက်ရှိနေစဉ်အမျိုးသမီးတွေရဲ့စီးပွားရေးဆိုင်ရာစွမ်းဆောင်မှုတွေကိုအဓိကထားကြတဲ့အများပြည်သူပိုင်နဲ့ပုဂ္ဂလိကကဏ္ဍတွေကိုဒေါ်လာတန်းတစ်ထောင်အကူအညီပေးရေးကြေညာဖို့ရှိပါတယ်။အဲဒီလိုကူညီတဲ့ရမုံငွေတွေဟာဒီဂျစ်တယ်ဆိုင်ရာဝန်ဆောင်မှုတိုးချက်ရေးအလုပ်အကင်သင်တန်းတွေနဲ့စွန့်ဦးတီထွင်ကြသူတွေကိုအထောက်အပံ့ပေးဖို့ဖြစ်တယ်လို့ဒုသမရရဲ့ယုံကပြောပါတယ်။အာဖရိကနဲ့အမေရိကန်တို့ကစိုးရွားတဲ့အတိတ်နဲ့မျှော်လင့်ချက်ရှိတဲ့အနာဂတ်ကိုမျှဝေခန်းစားနေကြတယ်လို့ဒုတိယသမ္မတကမလာဟဲရစ်ကသူ့ရဲ့ပထမဆုံးအာဖရိကတရားဝင်ခီးစဉ်မှာအခုလိုပြောပါတယ်။နောက်ကန်သမိုင်းကြောင်းတွေဘယ်လိုပဲကွဲပြားပါစေလွတ်လပ်မှုနဲ့တရားမျှတမှုအတွေ့ကြိုးပမ်းမှုတွေကနေအကျိုးခံစားခဲ့ကြရပါတယ်လို့ဒုသမ္မတကမလာဟဲရစ်ကပြောပါတယ်။တန်ဇန်နီးယားနိုင်ငံကိုဆက်လက်မထွက်ခွာခင်မှာဟဲရစ်ဟာဂါနာနိုင်ငံရဲ့မြို့တော်အက္ကာမှာဒီကနေ့ဗိုလ်ထုနေ့အမျိုးသမီးဆွေဦးတီထွင်သူတွေနဲ့တွဲဆုံဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ဒီခေတ်သစ်ရဲ့အမေရိကန်နဲ့အာဖရိကပူးပေါင်းဆောင်ရွက်မှုမှာအမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်တာတွေဒီဂျစ်တယ်စီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်နဲ့ဒီမိုကရေစီကိုအားပေးထောက်ခံတာတွေကိုအလေးထားဆောင်ရွက်မယ်လို့မနစ်အင်ကာနေကမြို့တော်အက္ကာကလဟာပြင်ဟောပြောပွဲမှာလာရောက်နားထောင်ကြတဲ့လူပေါင်းလူငယ်ပေါင်း 8,000 ဝန်းကျင်လောက်ကိုဂရီးပေးပြောကြားခဲ့ပါတယ်။ဒုတိယသမ္မတဟာဂါနာနိုင်ငံကနေတန်ဇန်နီးယားနိုင်ငံကိုတွားရောက်ပြီးနောက်ဆုံးခီးစဉ်အဖြစ်ဇင်ဘွားပွေနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံပေါင်း120ကကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့နီးပညာကုမ္ပဏီတွေပါဝင်တဲ့ဒုတိယအကြိမ်ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာကျင်းပနေပါတယ်။မနေ့ကတော့ယူကရိန်းနိုင်ငံရဲ့အရေးကိုအဓိကအယုံစိုက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံအများစုကအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပြီးတော့ညီလာခံတက်ရောက်တဲ့နိုင်ငံတွေထဲမှာတော့ဒီမိုကရေစီနီးမကြတဲ့လှုပ်ထုံးလုပ်နည်းတွေကိုကျူးလွန်နေဆိုပြီးမကြသေးခင်ကမှဝေဖန်ခံနေရတဲ့အိန္ဒိယ၊ Israel နဲ့ပိုလန်လိုနိုင်ငံတွေလည်းပါဝင်ပါတယ်။အဖွဲ့လိုက်ဆွေးနွေးပွဲတွေနဲ့မနေ့ကထိပ်သီးညီလာခံကိုစတင်ဖွင့်လှစ်ခဲ့တာပါ။အမေရိကန်နိုင်ငံအဝင်ကြီးအန်တိုနီဘလင်ကန်ကတော့ယူကရိန်းကိုရုရှားရဲ့ကျူးကျော်မှုထက်ပိုပြီးတော့မှဆိုးရွားတဲ့ဒီမိုကရေစီအပေါ်အာဏာရှင်ရဲ့ချိမ့်ချမှုမရှိစေရဘူးဆိုပြီးပြောဆိုသွားပါတယ်။ငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့အဆိုပြုချက်ကိုထောက်ခံပြီးတော့တခြားအဆိုပြုချက်တွေကိုလက်မခံတဲ့အကြောင်းတရုတ်နိုင်ငံရဲ့နာမည်ကိုမထည့်ဘဲနဲ့ဝင်ကြီးဘလင်ကန်ကပြောဆိုသွားတာပါ။မနေ့တုန်းကဆွေးနွေးပွဲတွေမှာတော့ဒီမိုကရေစီရေးအမျိုးသမီးတွေရဲ့အခန်းကဏ္ဍအကြောင်းပါဝင်ပြီးတော့အာဖဂန်နစ္စတန်နဲ့အီရန်နိုင်ငံတွေမှာလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုချီးကျူးလေးစားကြောင်းလည်းဒီအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ချင်းချောက်ဖိနှိပ်မှုအန္တရာယ်တွေကြားမှာအမျိုးသမီးတွေဟာဘဝနဲ့လွတ်လပ်မှုအတွက်ရဲရဲရင့်ရင့်ရပ်တည်ပြီးတော့တိုက်ပွဲဝင်ကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုလေးစားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကမကထလုပ်ပြီးတော့ကျင်းပတဲ့ဒုတိယအကြိမ်ဒီမိုကရေစီထိပ်သီးညီလာခံကိုတော့ပါကစ္စတန်နိုင်ငံကတက်ရောက်မှာမဟုတ်ဘူးလို့ညင်းဆိုထားပါတယ်ရှင်
View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ 190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
View American Tan ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာအရင်အာဏာရပါတီဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းလိုက်တဲ့အတွက်စိုးရိမ်မိကြောင်းဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကဗိုလ်ထုနေကထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီအနေနဲ့တိုင်းပြည်ဒီမိုကရေစီပြန်လည်ရရှိရေးအတွက်သက်ဆိုင်ကြသူတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းတာဟာကုလသမဂ္ဂကလိုလားတဲ့လမ်းကြောင်းမဟုတ်တဲ့အကြောင်းကုလသမဂ္ဂအထွေထွေတွေ့ရင်မှုချုပ်ယုံပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကမနေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် This is another step in the direction that we would not like to be going
ကျွန်တော်တို့မမြင်တွေ့လို့တဲ့လာရလမ်းကိုသွားတဲ့နောက်ခြေလမ်းတစ်လမ်းမှာမြန်မာနိုင်ငံဒီမိုကရေစီကိုပြန်သွားတာကျွန်တော်တို့မြင်ချင်ပါတယ်ဆက်လက်ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တခြားသူတွေကိုလွှတ်ပေးတာကျွန်တော်တို့မြင်တွေ့လို့ပါတယ်လို့အဲ့ဒီအတွက်ကျွန်တော်တို့ဆက်ပြီးလှုံ့ဆော်အောင်မှာပါလို့ကုလသမဂ္ဂအတွေ့အမှုချုပ်ပြောရေးဆိုခွင့်ရှိသူဒူဂျရက်စ်ကပြောဆိုသွားတာပါခင်ဗျာ
NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုစစ်ကောင်စီကနေဖျက်သိမ်းလိုက်ပေမဲ့ပြည်သူရှိသရွေပါတီရှိနေမဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံးမှုဆောင်ကော်မတီကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်စစ်ကောင်စီဟာရွေးကောက်ပွဲအနိုင်ရ NND ပါတီကိုဖျက်ဆီးဖို့အတွက်ပါတီခေါင်းဆောင်ပိုင်းကိုဖမ်းဆီးပြီးတော့မတရားအမှုစဉ်ထောင်ချနေတာတွေကိုဥစွာဆောင်ရွက်ခဲ့တဲ့အကြောင်းနဲ့ပါတီဝင်1200ကျော်ကိုဖမ်းဆီးခဲ့တယ်လို့ပါတီဝင်26ဦးကလည်းစစ်ကြောရေးစခန်းတွေမှာအသက်ဆုံးခဲ့ရကြောင်းကို NND ကကြေညာချက်ထုတ်ပြန်ပါတယ်အကြောင်းမဲ့တပ်ဖြတ်ခံရသူက63ဦးဖြစ်ပြီးတော့ပါတီရဲ့ဗဟိုကော်မတီဝင်တူဦးဖြစ်တဲ့ဦးဖြိုးစရာတော့ကျိုးပေးတက်ဖြတ်ခံရတာကိုလည်းကြေညာချက်မှာရေးသားပါတယ်။ဒါ့အပြင် NND ပါတီဝင်290ကျော်ရဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆည်းခဲ့ပြီးတော့တိုင်းခရိုင်မြို့နယ်ယုံ120ကျော်ကိုကျူးကျော်ဝင်ရောက်ဖျက်ဆီးခဲ့တယ်လို့လည်းကြေညာထားပါတယ်။စစ်ကောင်စီဟာတည်ဆဲဥပဒေကိုချိုးဖောက်နေပြီးတော့တရားဝင်မှုမရှိတဲ့အပြင်ပြည်သူလူထုကိုကိုစားပြုမှုမရှိတဲ့အတွက်စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိပါဘူးလို့ NND ဗဟိုအလုံးမှုဆောင်ကော်မတီကပြောပါတယ်။စစ်ကောင်စီဘက်ကတော့ပါတီမှတ်ပုံတင်ဒီဥပဒေသေးရဲ့အောက်မှာတော့ပါတီဝင်တဲ့နိုင်ငံရေးပါတီတွေရှိကြောင်းကိုထုတ်ပြန်ထားပါတယ်ရှင်
။အမေရိကန်အစိုးရအသုံးစရိတ်ဖြတ်တောက်ရေးအဆိုပြုထားတဲ့ Republican Party ရဲ့အယူဆဟာအမေရိကန်ပြည်ထောင်စုရဲ့ကုန်ထုတ်လုပ်မှုကိုရှော့ချပြီးကမ္ဘာစီးပွားရေးမှာတရုတ်ကလွှမ်းမိုးသွားအောင်ပံ့ပိုးကူညီရာရောက်နေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဝေဖန်ပြောဆိုလိုက်ပါတယ်။မနေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်တပိုင်းလျာကူပစ္စည်းထုတ်လုပ်တဲ့စက်ရုံကိုတွားရောက်ချိန်မှာသူချမှတ်ထားတဲ့မူဝါဒတွေကိုရှင်းလင်းရင်းသမ္မတဘိုင်ဒန်ကပြောဆိုသွားတာပါဖက်ဒရယ်အစိုးရလက်ပတ်ဖို့ငွေချေးယူတဲ့ပမာဏတိုးရေးမှာ Republican Party ကအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy နဲ့အကြိမ်နဲ့ရင်ဆိုင်နေရချိန်ဖြစ်တဲ့အတွက်လူထုရဲ့ထောက်ခံမှုရဖို့နားချဖို့သမ္မတဘိုင်ဒန်ကြိုးစားနေရပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းဒေသမှာရှိတဲ့ပိုဟန်မြို့ရဲ့နီကန်းချေမှာတော့အမေရိကန်နဲ့တောင်ကိုရီးယားရေကြောင်းချီတပ်ဖွဲ့တွေအများပြားဟာဒီကနေ့ဗုဒ္ဓဖူးနေ့မှာကန်တက်တိုက်ခိုက်ရေးလေ့ကျင့်နေကြပါတယ်။ဒီလိုမျိုးစီးရေးလေ့ကျင့်မှုမျိုးလုပ်တာကတော့2018ခုနှစ်နောက်ပိုင်းတောင်ကိုရီးယားနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။အဲ့ဒီစီးရေးလေ့ကျင့်မှုမှာစစ်လေရေရင်30လောက်နဲ့လေရင်က80တန်ကြက်ကတိုက်ခိုက်ရေးရင်ကအစီး50ပါဝင်ကြပါတယ်။ဒီလိုမျိုးလေ့ကျင့်တာကတော့ကိုရီးယားကျွန်းဆွယ်ကိုအတူတကောပေါင်းဆက်ပြီးတော့ကာကွယ်ကြမှာဖြစ်ပြီးတော့ဒေသရင်းတည်ငြိမ်ရေးအတွက်အင်မတန်ကိုအရေးကြီးပါတယ်လို့အမေရိကန်အမတ်15ရေကြောင်းချီတပ်ဖွဲ့ကဒုတိယဗိုလ်မှူးကြီးအဲရစ်ပုံစံကပြောပါတယ်ဒါအပြင်နောက်ထပ်အရေးကြီးတာကတော့ကျွန်တော်တို့အမေရိကန်တပ်ဖွဲ့တွေနဲ့တောင်ကိုရီးယားရေတပ်ဖွဲ့ဝင်တွေကြားမှာရေတပ်အချင်းချင်းအပြန်အလှန်ဆက်ဆံမှုတွေပဲဖြစ်ပါတယ်လို့လည်းသူကပြောသွားပါတယ်ရှင်ပေါ်တပူညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့နိုင်ငံရေးပါတီတွေကိုပယ်ဖျက်လိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်အပေါ်မှာပြည်သူတွေနဲ့နိုင်ငံရေးလေလာသုံးသပ်သူတွေဘယ်လိုများမှတ်ချက်ပေးကြသလဲဆိုတာကိုတင်ပြပေးကြပါတယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေတည်အရာမှတ်ပုံတင်နိုင်မှုနောက်ဆုံးသတ်မှတ်ထားတဲ့ရက်ရောက်လာပြီးတဲ့နောက်မှာတော့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီကခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်လိုက်ပါတယ်ဒီလိုမျိုးနိုင်ငံရေးပါတီတွေကိုပယ်ဖျက်လိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်အပေါ်မှာပြည်သူတွေနဲ့နိုင်ငံရေးလေလာသူတွေဘက်ကဘယ်လိုများမှတ်ချက်ပေးကြပါသလဲရန်ကုန်ကနေစူးစီးတင်ပြထားတာကိုကိုငင်းကျန်းကပြောပြပေးပါမယ်ရှင
်စစ်ကောင်စီဘက်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်ပြဋ္ဌာန်းပြီးတဲ့နောက်အဲ့ဒီဥပဒေအရဒီဆဲနိုင်ငံရေးပါတီတွေကိုပြန်လည်မှတ်ပုံတင်နိုင်ဖို့အချိန်နှစ်လပေးခဲ့တာပါမနေ့ကနောက်ဆုံးသတ်မှတ်ထားတဲ့ရက်ပြည့်သွားပြီးတဲ့နောက်အဓိကနိုင်ငံရေးပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီအဖြစ်ကပယ်ဖျက်ခဲ့တာပါ။ရခိုင်တိုင်းဒေသနိုင်ငံရေးအခဲခတ်ဦးဖေတန်းကတော့စစ်ကောင်စီရဲ့လှုပ်ရက်ကိုမအံ့ဩဘူးလို့အခုလိုပြောပါရစေ
။အဲသူပြောရမလို့ပါဘူး။သူ့အလုပ်ကိုသူလုပ်တာပါ။အာဒီရေကောက်ပွဲလုပ်ပြီးနေရေကောက်ပွဲကလည်းပဲအဲသူကတစ်ဖက်ဆောင်ပေါ့နော်။သူလိုချင်တဲ့ပုံစံမျိုးဖြစ်အောင်ပုံဖော်နေတယ်။ USTV ကိုဟောလာတာသူတို့စစ်တပ်တော့ကပါတီဖြစ်တဲ့အတွက်လည်းအားတူအောင်အတူစီရင်မှန်ခွင့်မျိုးလားလုံးလုံးရအောင်အဲလိုဖန်တီးခဲ့တယ်လို့တစ်ဖက်မှာ USDG ရဲ့အဓိကပြန်ချက်ဖြစ်တဲ့ NLD ပါတီဘာမှလှုပ်ရှားလို့မရအောင်ကိုကာဘွန်ပြည်ညာကိုရိုက်သားထားတဲ့သဘောရှိတယ်။ဒီလက်ရှုပ်ရှင်းထုတ်ပြီးတော့ဟောဒါစီရင်ပုံမှာအနိုင်ထိုးဖို့လုပ်တဲ့အကင်းချင်းဖြစ်တယ်။အဖရာရဲ့ဒီမိုကရေစီကိုအခွင့်အရေးထားတဲ့ စစ်သားကပေးတော့ပေးရမယ်ရှင်ဘူးသူရေစစ်ချင်းနဲ့တော့အဲ့ဒီစစ်ချင်းနဲ့တဲ့အထက်မှာကပေါင်ကပြရမယ်ပါတီနေနေတော့ဒါကအချင်းချင်းမတော့ဒါကိုယ့်ရဲ့ပါတီပုံရိပ်ပြသွားမယ်နော်ပေါ့နော်အဲတမိုင်းမှာလည်းပဲ
ဒီလိုပယ်ဖြတ်လိုက်တဲ့အပေါ်ရခိုင်နိုင်ငံရေးသမားတဦးဖြစ်တဲ့ဦးဖေတန်းရဲ့ဝေဖန်ပြောဆိုချက်ပါ NLD ကတခဲနဲ့အနိုင်ရခဲ့တဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်နဲ့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တာပါဆေးအာဏာသိမ်းမှုကြောင့်နောက်ဆက်တွဲနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေချိန်မှာပဲရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပဖို့စေအနာပိုင်တွေကစီစဉ်နေတာပါပယ်ဖြတ်ခံရတဲ့ NLD ပါတီဘက်ကတော့ကော်မရှင်ရဲ့လှုပ်ဆောင်ချက်ဟာတရားမဝင်ဘူးလို့စာတစောင်ထုတ်ပြန်ထားပါတယ်2010ရွေးကောက်ပွဲ2015ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာမဲထည့်ခဲ့တဲ့ကြီးမားနိုင်မျိုးနယ်မှာနေထိုင်တဲ့လုပ်ငန်းရှင်တယောက်ကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုအယုံကြည်မရှိသလိုစစ်ကောင်စီလက်အောက်မှာသူမဲပေးခဲ့တဲ့ပါတီတွေပြန်မှတ်ပုံမတင်တဲ့အတွက်ဝမ်းသာမိတယ်လို့ပြောပါတယ
်သူတို့ကသူတို့လှုပ်ချင်တာလှုပ်တာပဲလေကျမတို့မဲပေးခဲ့တဲ့ပါတီတွေပြန်မှတ်ပုံမတင်တဲ့အတွက်ကျမတို့ကဝမ်းသာတယ်အခုမဲလည်းပေးကြမလို့တော့ဘလို့ဖြတ်ဖြတ်ပြည်သူစိတ်ထဲရှိနေတာတော့သူတို့ဖြတ်လို့မရဘူ
းပါတီမှတ်ပုံတင်ဥပဒေအသစ်အောက်မှာစုစုပေါင်း52ပါတီကစစ်ကောင်စီရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ဖို့ရှောက်ထားခဲ့တယ်လို့စနေနေ့ထုတ်နိုင်ငံတော်ပိုင်မြန်မာအလင်းသတင်းစာမှာဖော်ပြပါတယ်ဆန်ပါတီကအမျိုးသားအဆင့်ပါတီ40ကပြည်내နဲ့တိုင်းအဆင့်မှာရှင်ပြိုင်ဖို့ရှောက်ထားခဲ့ကြတာပါဒါပေမဲ့လည်းနိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထားပြီးလွတ်လပ်တဲ့သတင်းမီဒီယာတွေလည်းမရှိမတရားတဲ့ဥပဒေတွေအောက်မှာရွေးကောက်ပွဲကျင်းပတာဟာမလွတ်လပ်သလိုမျှတမှလည်းမဟုတ်ဘူးလို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်အခုလိုစစ်ကောင်စီရဲ့လုံရက်နဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရဲထွန်းကတော့အခုလိုသုံးသပ်ပါတယ
် NLD တို့ SNLD တို့ကတော့နောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာတက်ဆိုင်ရာဒေသပြည်သူလူထုတွေထောက်ခံမှုပဲအများဆုံးရပြီးတော့ရွေးကောက်ပွဲနိုင်တဲ့ပါတီလို့ပြောရမှာပေါ့နော်ပါတီတွေဖြစ်တယ်လို့ပြောရမှာပေါ့အဲ့တော့အခုလက်ဆက်ကားကရွေးကောက်ပွဲဒီမကြာခင်ကာလအတွင်းမှာဒီလိုနိုင်ငံရေးအခြေအနေနဲ့ကျင်းပမယ်ဆိုရင်အဲဒီပြည်သူလူထုကနည်းလာပေးတာနည်းမယ်လို့ထင်တယ်လုံလုံရဲ့အခြေအနေတွေလည်းမကောင်းတဲ့အတွက်ကြောင့်မလို့ကျန်တဲ့ရေကောက်ပွဲဝင်တဲ့နိုင်ငံရေးပါတီတွေလည်းဒီလိုလူကြားမှာတည်တည်ချာချာရေကောက်ပွဲမဲဆွဲပြုလုပ်တာတွေပါတယ်လို့နိုင်မှာမဟုတ်ဘူးအဲဆိုတော့မျက်လာပေးတဲ့လူတွေလည်းနည်းမယ်ဒါကြောင့်မလို့ဒီတော့ရန်လာအရာထပ်ပေါ်လာတဲ့အဲဒီအစိုးရကလည်းအဲတရားဝင်မှုမှအားနည်းမှာပေါ့နော်နိုင်ငံတကာအသိအမှတ်ပြုမှုလည်းအနည်းလေးမလို့
လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်ရပ်ပေါင်း60အတွင်းပြန်လာလျှောက်တဲ့မှတ်ပုံလာတင်တဲ့ပါတီ52ပါတီရှိပြီးတော့ဒီထဲမှာပြည်ထောင်စုတဝန်းလုံးစည်းရုံးမဲ့ပါတီက12ပါတီရှိပြီးတိုင်းဒေသကြီးသို့မဟုတ်ပြည်내တစ်ခုအတွင်းမှာပဲစည်းရုံးဆောင်ရွက်မဲ့ပါတီက40အထိရှိတယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသေးရဲ့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်တီစဲပါတီ62ပါတီအနက်ပါတီ40ကျော်ပဲမှတ်ပုံပြန်တင်နိုင်ခဲ့တာပါဒီထဲမှာပါတီအသစ်စဲပါတီပါဝင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံရေးပါတီတွေကိုပယ်ဖြတ်လိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်အပေါ်ကိုပြည်သူတွေနဲ့နိုင်ငံရေးလေးလာသူတွေရဲ့သဘောထားမှတ်ချက်တွေကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းစလင်းကြီးနယ်တဝိုက်မှာစစ်ကောင်စီစစ်ရဲတိုးချဲ့နေလို့ဒေသခံပြည်သူတောင်းနဲ့ချီပြီးတော့တိမ်းရှောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြမစစ်တပ်ရဲ့စစ်ကြောင်းတစ်ခုဟာဒီကနေ့မတ်လ29ရက်နေ့မနက်အစောပိုင်းမှာစလင်းကြီးမြို့နယ်ကနေမုံရွာဘက်ကိုဥတီပြီးတော့ထွက်လာနေတာကြောင့်ဖြတ်တန်းလာတဲ့ကြေးရွာတွေကဒေသခံပြည်သူအများအပြားထွက်ပြေးတိမ်းရှောင်နေကြရပါတယ်မြမစစ်ကောင်စီဟာနယ်မြေမငိမ့်ချတဲ့သခိုင်းတိုင်းထဲမှာတကြံပွဲကျင်းပဖို့ရည်ရွယ်ထားတာဖြစ်တာကြောင့်ဒီမတိုင်ခင်မှာလုံခြုံရေးယူဖို့အနေမြင့်ရှင်းလင်းမှုတွေလှုပ်လာနိုင်တယ်လို့ဒေသခံတွေကခံမှန်းပါတယ်အထူးသဖြင့်စကိုင်းတိုင်းတွေကတရုတ်ကျင်းညစီမံကိန်းဝင်းကျင်နဲ့မုံရွာတဝိုက်မှာစစ်အင်အားတွေထပ်ပြီးတိုးချဲ့နေတာဖြစ်ပါတယ်ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဒီကနေ့မနေ့9နာရီလောက်မှာစကိုင်းတိုင်းစလင်းကြီးမြို့နယ်ကမုံရွာဘက်ကိုဥတီသွားတဲ့အင်အား100လောက်ရှိတဲ့မြန်မာစစ်တပ်ရဲ့စစ်ကြောင်းကြောင့်ဒေသခံအများအပြားတိမ်းရှောင်ခဲ့ရပါတယ်စကိုင်းတိုင်းအတွင်းကလက်နက်ကင်အဖွဲ့တွေကတော့ထွက်ပြေးရသူဒေသခံ1000လောက်ရှိနိုင်တယ်လို့ပြောပါတယ်။တရုတ်ကျင်းညစီမံကိန်းရှိတဲ့ဒီဒေသမှာမတ်လအတွင်းမြန်မာစစ်တပ်ကအင်အားပို့တိုးထားပြီး ရွာစဉ်လိုက်လက်ပတ်သွာလာနေကြောင်းမုံရွာပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တူက VOA ကိုပြောပါတယ်အထူးသဖြင့်မုံရွာမြို့ပေါ်မှာကြံပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်တယ်ဆိုတာပြဖို့အတွက်စစ်ကောင်စီဘက်ကကြိုးပမ်းနေတာဖြစ်နိုင်ကြောင်းသူကပြောပါတယ
်အရင်ကထက်ပို့ပြီးတော့အဲကျွန်တော်တို့ဒီကြီးရွာကိုဝင်တဲ့ရတဲ့ပုံမျိုးမိကြီးရှို့တဲ့လူတွေတက်ခဲ့တယ်ပေါ့နော်ခုနောက်ပိုင်းမှာခက်ဆိတ်စိတ်လေးလောက်လာတာကိုတွေ့ရတယ်။မွာမျိုးရဲ့အရှိတ်အချမ်းအနောက်ဘက်ချမ်းတောက်မချမ်းအကုန်ပါပဲ။အကုန်ကိုခက်ဆိတ်စိတ်လေးလောက်တာပေါ့။နောက်တစ်ခုကဒိုးရဲ့ဒီစစ်တပ်အင်အားလဲတိုးမြင့်ထားတယ်ပေါ့နော်။ဟိုကျွန်တော်တို့ခုနောက်ဆုံးကြားသိရတော့ကျွန်တော်တချံနဲ့ကြီးလာပြီဆိုတော့ဒီမနက်ဒီပိုင်းမှာဟိုစောက်ထားတယ်ပြောတယ်ပေါ့နော်။အဲ့ဒီအတွက်ကိုကျွန်တော်တို့ကတော့ဟိုကျွန်တော်တို့ခံမရသလောက်ကတော့ဒီတချံနဲ့ကြီးလာပြီပေါ့နော်။ဟိုသူတို့ကလည်းဒီပွဲကိုမဖြစ်မနေလုပ်မယ်ဆိုတော့ဒီနေနေရှင်းလေးပုံစံမျိုးဝင်လာပါ
။ဒီကနေ့ဖြတ်သွားတဲ့စစ်ကြောင်းကတော့ရွာမီရှိုတာတက်ဖြတ်တာတွေမရှိပဲလက်နဲ့ပစ်ဖောက်ပြီး6လန်တာမျိုးပဲလုတ်ခဲ့ကြအောင်ဒေသခံတူက VOA ကိုပြောပါတယ်နေ့လယ်နှစ်နာရီလောက်မှာကိုရွာကိုပြန်လာကြကြအောင်ဒေသခံတချို့ကပြောပါတယ်ဆလင်းကြီးနဲ့ရင်းမပင်ခရိုင်အောက်ကမြို့နယ်တွေဟာတရုတ်စီမံကိန်းတွေနဲ့နီးနီးကပ်ကပ်ရှိတာကြောင့်မြန်မာစစ်တပ်ရဲ့အနေမြေရှင်းလင်းတာကိုမကြာခဏဆိုသလိုခံနေရပါတယ
်ကျွန်တော်တို့ရွာမှာဆိုရင်တော့တခြားရွာအတင်းချောင်းလာရွာနှစ်ရွာလောက်တော့ရှိတယ်ဗျအဲဒီရွာရဲ့ကျောင်းကြီးရဲ့အဲတော့ရကံကုန်းကြီးအဲ့နှစ်ရွာကြရစုပြီးကြေးရတာပေါ့လားဒီအရှိရောဆိုရင်တို့အဲ့လိုရွာတွေထဲမှာပတ်သားပြီးတော့အိမ်ကြီးလိုက်မှုရကြဟိုရွာကြီးရှိတဲ့များဟာကုန်းကြီးတာပေါ့သူတို့ထုံးနေတိုင်းလေအဲ့လိုပြီးတိုက်တုံးတယ်သူတို့ကဝါလည်းမကောက်ဘူးကြသူတို့တွေမကောက်သူတို့ရဲ့အမျိုးသမီးတွေရဲ့ပါရစီကြအမျိုးသမီးရဲ့ပါရအဲ့တော့သူတို့အဲ့ဒီအမျိုးသမီးတွေနောက်ကအဝတ်စားကြီးပါရက်ကကုန်းလိုက်ပြီးအဲ့လိုတော်တော်ဆိုးနေတယ်တော့တည်းဆိုလေအဝတ်စားပါညာစားကြအကုန်လုံးအခက်ခဲစကုန်ကြပေါ့
စလင်းကြီးနဲ့ရင်းမပင်မျိုးနယ်ကတရုတ်ကျင်းနီစီမံကိန်းတွေကိုကာကွယ်ဖို့အတွက်စစ်တပ်ကအင်အားအများအပြားကိုအခုမှလာတဲ့မှာထပ်ပြီးတိုးချဲ့ထားပါတယ်။စလင်းကြီးမျိုးနယ်တွေကလက်ဘရောင်းတောင်မှာကျင်းနီစီမံကိန်းလုပ်နေတဲ့တရုတ်ဝန်ပေါင်းကုမ္ပဏီဟာမြန်မာစစ်တပ်ကိုစာနာရိတ်ခါတွေထောက်ပံ့ပေးနေတယ်လို့လက်နက်ကိုင်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။ဒါကိုသတိပေးတဲ့အနေနဲ့မတ်လ25ရက်မှာဝန်ပေါင်းကုမ္ပဏီဝင်းတဲကစစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဒရုန်းနဲ့တိုက်ခတ်ခဲ့တယ်လို့စကိုင်းတိုင်းလက်နက်ကန်အဖွဲ့တခုကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့စစ်ကောင်စီတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကိုတင်ပြပေးကြပါတယ် MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့ခုနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအဖွဲ့တို့ဟာနေပြည်တော်မှာနှစ်ရက်ကြာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဲ့ဒီဆွေးနွေးပွဲမှာတော့သက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်ရေးနဲ့ငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စအပါအဝင်အချက်ခုနှစ်ချက်ကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံရေးလှလသုံးသက်သူတွေပေါ်ကတော့ဒီလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားကအငြိမ်းချမ်းရေးညီလာခံကျင်းပနိုင်မယ်အခင်းအကျင်းမဟုတ်ဘူးလို့သုံးသပ်ပါတယ်မတ်မြတစင်အောင်ကပြောပြပေးပါမယ်ရှင
် MCA ပြည်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့မြို့သားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နေပြည်တော်မှာပထမဆုံးကြိမ်ဖြစ်နှစ်ရက်ကြာလူသဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအလို့သဘောဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုအခုလိုပြောပါရစေ
။အဓိကတော့သက်ဆိုင်သူများအားလုံးပါဝင်တဲ့နိုင်ငံကြီးတွေ့ဆုံဆွေးနွေးမှုကြင်ကြီးတရားပေါ်ပေါက်လာဖို့ပြီးတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဆင့်ဆင့်ပေါ့လေ။အဲဒါလည်းဆွေးနွေးဖြစ်တယ်။နောက်ပြီးတော့ဒီအနာဂတ်မှာကျွန်တော်တို့တည်ဆောက်လို့တဲ့ Federal တည်ထောင်စုတွေခြေကံယူလဲတာရှင်းလင်းဖြစ်တယ်။အဲနောက်ပြီးတော့အရကများကိုအကာအကွယ်ပြီးဆိုင်ရာကိစ္စအရနဲ့တဆက်တယ်ပေါ့လေ။ဒီအရကလားဒီရဲ့လက်ရှိလူသားချင်းစာနာမှုအကူအညီပေးနိုင်တဲ့ကိစ္စများတွေကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်။ On data doing thing ရည်ချမ်းကြီးကိစ္စရည်ဒီရီကော့ပွဲချင်းပါမဲ့ကိစ္စရည်ဒီရည်ချမ်းကြီးလက္ခဏာချင်းပါမှုကိစ္စရည်အဲအဲ့ဒါတွေလည်းကျွန်တော်တို့ပြောဖြစ်တယ်
လက်ရှိလူသဘောတွေ့ဆုံဆွေးနွေးပွဲမှာကြိုတင်ကန့်သတ်ချက်တွေမပါဝင်ပဲနှစ်ဖက်အကြားမိမိတို့ဆွေးနွေးလိုတဲ့ခေါင်းစဉ်တွေကိုအဓိကညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ကြောင်းလည်းပြောပါရယ်။တိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတော့တက်ဆိုင်တဲ့သူတွေအားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအခင်းကျင်းတည့်ရက်ပေါ်ပေါက်လာဖို့အစဉ်တစိုက်တောင်းဆိုခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကတော့ငြိမ်းငြိမ်းညီလာခံကျင်းပဖို့အတွက်ဆွေးနွေးခဲ့တာဖြစ်ပါရယ်။ငြိမ်းငြိမ်းညီလာခံကိုဘယ်လိုကျင်းပမလဲဆိုတာအသေးစိတ်ညှိနှိုင်းဆွေးနွေးတာမရှိသေးတဲ့အကြောင်းလေဗိုလ်မှူးကြီးစောကျွန်ညွန့်ကပြောပါရယ်ဒီလ20နှစ်ရည်နေက UWSA NDAA မိုင်းလာနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့နဲ့ဆွေးနွေးတဲ့အချိန်ကလည်းစစ်ကောင်စီဘက်ကငြိမ်းငြိမ်းညီလာခံကျင်းပရေးထည့်သွင်းဆွေးနွေးခဲ့ပူပါရယ် နိုင်ငံရေးလီလာတုံးသက်သူဦးဝေးမောင်ကျော်ကတော့ငင်းငင်းညီလာခံကျင်းပရေးနဲ့ပတ်သက်ပြီးတော့သူ့အမြင်ကိုအခုလိုပြောဆိုထားပါတယ
်။ငင်းငင်းညီလာခံဆိုတာကတော့နိုင်ငံရေးရတည်ငြိမ်ပြီးတော့လေအလုံးပါဝင်နေတဲ့အခြေအနေမျိုးတွေပေါ့နော်။ပြည်တွင်းရောနိုင်ငံတကာရောပေါ့နော်။ထောက်ခံတဲ့အခြေအနေမျိုးတွေမှာလူမှာပဲဒါငင်းငင်းညီလာခံလို့ခေါ်နိုင်တာပေါ့ဗျာ။ခုကတော့အလုံးနဲ့ပါနိုင်မှာမဟုတ်ဘူးလေ။အလုံးနဲ့မပါနိုင်ဘူး။နောက်နိုင်ငံတကာထောက်ခံမှုတွေရချင်မှာကြောက်တယ်။နော်ဒီလိုလည်းအကုန်လုံးကချက်မှန်မှာမဟုတ်ဘူးလေ။အဲနိုင်ငံရဲ့အခြေအနေကိုခိုင်မာချက်မှတ်နိုင်တဲ့လမ်းစဉ်တွေပေါ်ထုတ်နိုင်တဲ့လမ်းကြောင်းမျိုးပေါ့နော်။ဒီအများထောက်ခံနေတဲ့လမ်းမျိုးဖြစ်ဖို့ဆိုတော့တော်ခက်တာပေါ့။ဒီနိုင်ငံရေးမှမတည်ငြိမ်တာဟုတ်။နိုင်ငံရေးမတည်ငြိမ်မဲ့ပြဿနာပြင်းထန်နေတဲ့အခြေအနေမျိုးကလူသားကလည်းဖို့ဆိုတာမဖြစ်နိုင်ဘူးပြောမှာ။
အရင်သမရဦးသိန်းစိန်နဲ့ NLD အစိုးရလက်ထက်တွေကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံနောက်ပိုင်း20ရာစုပင်လုံအမည်နဲ့ညီလာခံ5ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်။2021 February လစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာရပ်တန့်နေခဲ့တာဖြစ်ပါတယ်။လက်ရှိစစ်ကောင်စီနဲ့အလို့သဘောတွေ့ဆုံဆွေးနွေးခဲ့တဲ့ NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့မှရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မွန်ပြည်သက်ပါတီ NMSP ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKPA ကရင်မျိုးသားစီယုံ KNU KNLAPC လာဟုဒီမိုကရက်တစ်စီယုံ LDU နဲ့ပအုပ်မျိုးသားလွတ်မြောက်ရေးတက်မတော် PNL တို့ပါဝင်တာဖြစ်ပါတယ်ရှင်
မမတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ရက်ကနေစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ကော့ကရိတ်မြဝတီအားရှလန်းပိတ်ထားလိုက်ရပါတယ်ကုံသွေးရေးစုံနဲ့မီးလောင်ပျက်စီးသွားတာကြောင့်ကုံစီစီးစစ်မှုကရက်ဆိုင်လူနေပါဖြစ်နေပါတယ်မြေနီလန်းဖြစ်တဲ့ထော့ကိုကိုလမ်းပေါ်ကကုံကားတချို့သွားနေရပြီးတော့ဒေသတွင်းမှာစားတောက်ကုံစင်းနှုံနေမြင်မာနေပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီကော့ကရိတ်ကျုံတိုးမြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမြဝတီနယ်စပ်ကုံသွေးရေးစုံနေရာလဲတိုက်ခိုက်ခံခဲ့ရပါတယ်တိုက်ပွဲတွေကြောင့်ကော့ကရိတ်အဝင်ထွက်လန်းတွေပိတ်ထားရသလိုနယ်စပ်ကုံစီစီးဆင်းမှုတွေလဲရပ်ဆိုင်းလူနီးပါးဖြစ်နေပါတယ်လက်ရှိမှာလဲတိုက်ပွဲတွေရှိနေတယ်ဆိုပြီးကုံသေးတဦးကတော့ပြောပြပါတယ်
အထက်လမ်းတော့ပိတ်နေတာပိတ်တာလည်းမသေးတော့ဘူး။ဒါကျုံတို့တို့ကျုံတို့တို့ဟိုဘက်ကမှတိုက်ပွဲဖြစ်နေတော့လေ။အဲ့ဒီကော့ကရိတ်အထက်လမ်းကတည်းကပိတ်ရတာ။ဟိုတနေ့ကလည်းမင်းအောင်ပါဒရုန်းနဲ့တပ်သွားတယ်လေ။ဒီနေ့လည်းအဲ့ဒီမုတ်ပလင်နာမှာဒရုန်းနဲ့လေးလုံးနဲ့ပြေသွားတယ
်။ပြီးခဲ့တဲ့ရက်ကတော့မဲဆောက်မြောက်တွေချစ်ကြည်တံသားတစ်လဲယာယီပိတ်လိုက်ရပြီးနှစ်ဖက်တိုက်ပွဲတွေကြောင့်အာရှလမ်းမှာတွာလာနေတဲ့ကားတွေလည်းပိတ်မိနေတာတွေရှိနေလို့ဆိုပါတယ်
။ပိတ်တာလေအဲ့မှာကျွန်တော်တို့ဆင်းလာနေရတော့မှပိတ်မိနေတာ။ပိတ်မိနေတာအဲ့မှာပိတ်မိနေတဲ့တိုင်ရှိသေးတယ်မဆင်းရဲလို့အခုတော့သူနောက်ပြန်လှည့်လို့ရလားမရလားမသိဘူ
းအခုဆိုရင်ထုတ်ကော်ကိုလန်းကပဲကုံနေသွားလာလို့ရပြီးအဲ့ဒီလန်းကမြင်းဒီလန်းဖြစ်တာကြောင့်လန်းကျန်းတာတွေကြန့်ကြတာတွေရှိပြီးကုံစီတွေလည်းအလွယ်တကူစီးဆင်းလို့မရဖြစ်နေတာပါအဲ့ဒီလန်းမှာလည်းစစ်ဆေးစောင့်ကြက်တဲ့ဂိတ်ပေါင်း30ကျော်လောက်ရှိပြီးအခုဆိုရင်ကရင်ပြည်နယ်ထဲမှာစားတောက်ကုံတွေကနှစ်ဆဈေးတက်သွားတယ်လို့လည်းဆိုပါတယ
်အရင်ကတောင်းကြီးရောဟာဆိုအခု2000ပဲအဲ့လိုတက်ပေါ်တာဆက်စစ်စစ်တွေကိုလေဟုတ်တယ်လေတွားတယ်စစ်စစ်ကတော့တွားတယ်ခုကဈေးတွေကတော့တက်တယ်ဟုတ်တယ်အာတော်တော်လေးတက်တာအကုန်တက်တာဟိုကားတွေကတော့အဲ့ဒီထုတ်ကုန်လမ်းပဲကိုတွားရရင်တွားကြတာပေါ့မတွားရရင်ဒီကတော့မတွားဘူးပေါ့
မလ25ရက်နေ့ကစပြီးကျုံတိုးမြို့ကနေမြောက်ရီမြို့ထိတက်တန်းတွားလာတာလုံးဝမလုပ်ကြဘို့ကြားပြူစစ်တောင်းကလည်းတတိပေးထားပါတယ်စစ်ကောင်စီကတော့ကော့ကရိတ်အဝင်ထွက်လမ်းတွေကိုတွားလာတာမလုပ်ဖို့တားမြစ်ထားပါတယ်သတ်တောက်ကုန်လုပ်ငန်းတွေနဲ့တနိုင်တစ်ပိုင်းရှာဖွေနေရတဲ့ကုန်တွေတွေအဖို့ကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။တရားဝင်ကုန်တွေတဲ့လမ်းကြောင်းကတော့ရက်ဆိုင်လူနီးပါးဖြစ်နေပြီးဒေသတွင်းစားသုံးဖို့အတွက်လိုအပ်ချက်တွေအရတရားမဝင်ကုန်တွေမှုအနှဲငယ်လောက်သာရှိနေပါတယ်။အခုသုံးနေတဲ့ထိုကော်ကိုလန်းကလည်းကားငယ်တွေနဲ့အိမ်စီးကားတွေသာတွာလာနိုင်ပြီးကုန်ပစ္စည်းတွေအများအပြားတယ်ဆောင်နဲ့ကားကြီးတွေကတော့တွာလာလို့မရပါဘူး။ထိုင်းမြန်မာနယ်စပ်ကုံသွယ်မှုတွေကတော့မြန်မာဘက်ကထိုင်းဘက်ကိုဒေသရင်းပြီးနဲ့တချို့ကသာတင်ပို့နေတာဖြစ်ပြီးထိုင်းဘက်ကတော့အခြေခံစားတောက်ကုန်တွေအိမ်ဆောက်ပစ္စည်းတွေအလှကုန်တွေနဲ့တခြားကုန်ပစ္စည်းအတော်များများကိုတင်ပို့နေတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေရှိနေပြီးစစ်ကောင်စီကတော့ကော့ကရိတ်ကြိုင်ရင်စိတ်ကြီး Nyauri Murugu, Yamatoya made Topian Tabarishin.
Tagaro Kayin Pine drink Gonsi season who just signed Luniba Pinet at Tenigo, May Magapio Piapigera Piparishi, Dinya Trim Pebu Jadigaro Telababe, Majagi Matoni Bime, Dudia by Naiwa Maro, a passing Gana season ago, Shuza Nasiabu Shibarishin.
VOA အစီအစဉ်တွေကို Radio Yumin တန်ကြားလို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ် March 29ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေရုပ်သံကဘာတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီဒေါက်တာသန့်စော်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဥကျော်ဇန်သားရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့ယူကရိန်းစစ်တရုတ်စစ်ဆက်မှုထိရောက်နိုင်ခြေဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြထားကြပါရစေ။ယူကရိန်းပြည်ပခပြည်လဲရေးအတွက်လောလောဆယ်မှာထိရောက်မှုမတွေ့ရသေးတဲ့တရုတ်သမ္မတရဲ့အကြံပြုချက်တွေဟာကမ္ဘာနိုင်ငံရဲ့အခင်းအကျင်းပေါ်မှာရိုက်ခတ်မှုတစုံတရာရှိလာနိုင်ပါသလား။ဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်ဇန်သားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတာရှုစားနာဆင်ပါရှင်။
မင်္ဂလာပါဆရာဦးကျော်စံသာ
မင်္ဂလာပ
ါတရုတ်သမ္မတရှီဂျင်းဖင်ကဒီမတ်လရဲမှာပဲပေါ့နော်ရုရှားကိုသွားပြီးတော့ယူကရိန်းနဲ့ရုရှားကြားမှာဂျာဝင်စစ်ဆက်ဖို့ကြိုးပမ်းလာတာကိုတွေ့ရပါတယ်ဆရာဒီတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်အဓိကအချက်တွေကဘာဖြစ်ပါမလဲဘလောက်ထိထိရောက်မှုရှိနိုင်ပါသလဲဆရာ
တရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကအချက်ဆက်မချက်ပါတယ်အဲ့ဒီထဲမှာအဓိကပါတာကတော့ဒါပြခရဆယ်ဘူစီးစဖာလို့ဖို့နောက်ပြီးတော့ညဉ့်ညဉ့်စကားပြောဖို့တစ်ဖက်နဲ့တစ်ဖက်နောက်ပြီးတော့ဆန်ချင်ပေးနေရတယ်ကိုရဆိုင်ပြလိုက်ဖို့အဲ့ဒါတွေကအဓိကအပြင်ပါဝင်တယ်လို့တွေးရပါတယ်နောက်ပြီးတော့နိုင်ငံတွေရဲ့ sovereignty အဲ့မှာလည်းဗဟိုနိုင်ငံပြောထားဖို့နိုင်ငံတွေရဲ့အချုပ်အခြာအနာကိုလေးစားရမယ်ဆိုတာကိုပြောထားတယ်စီရေးစီအကလာ cold war mentality လို့ခေါ်တော့စီအကလာရဲ့စိတ်ဓာတ်တွေကိုမထားကြပါနဲ့တနည်းအားဖြင့်ဒါ NATO အဖွဲ့ကြီးကိုပြောတာ NATO ကစီအကလာကလေးအဖွဲ့ကြီးရဲ့စစ်စာချုပ်အဖွဲ့ဆိုအဲ့ဘုံကမျိုးမထားကြပါနဲ့ဆိုတော့သူကပြောတယ်။နောက်ပြီးတော့အရသာပြစ်မှတ်တွေကိုမတိုက်ပါနဲ့။ဒါအနုမြူပြစ်မှတ်တွေနျူကလ িয়ার တက်ကက်တွေကိုမပြစ်နဲ့ဘာဖြစ်စသဖြင့်ပြောပါတယ်သူက။ဆိုတော့ဒီဟာတွေကိုသူ propose လုပ်တယ်။သူကတော့ mediator အနေနဲ့ရဝင်စစ်ဆက်သူအနေနဲ့တရုတ်ကအဆိုပြုတာဖြစ်ပါတယ
်။ဒါဆိုရင်ဆရာဒီလိုအနေထားမျိုးမှာတရုတ်ကရုရှားနဲ့ပုံပြီးတော့နီးစပ်လာတယ်လို့ဆိုနိုင်မလား။တရုတ်ကရောတစုံတရာအကျိုးမြတ်ကိုမျှော်ကိုးပြီးတော့ဂျာဝင်ပတ်သက်တယ်လို့ရောထင်ပါသလား။
တရုတ်နဲ့ရုရှားအစကတည်းကနှိစက်ပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားဒီအဆိုပြုချက်ကြောင့်တော့ပို့ပြီးတော့နှိစက်သွားတယ်လို့တော့မယ်လို့တော့လူကမတွက်ကြပါဘူး။ဒါအမေရိကန်ဘက်ကတော့ဒီဟာကိုပြောတာပေါ့လေ။အဓိကအဖြစ်သူတို့ထောက်ပြတာကတော့ရုရှားကစိမ့်ပိုက်ထားတဲ့ဟာပြန်ထွက်ပေးဖို့ဆိုတာလုံးဝမပါဘူးဆိုတာကိုပြောတယ်။ဆိုတော့ဒီဟာရုရှားဘက်ကိုပြင်ပြောပြောထားတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောတာတွေ့ရပါတယ်။ဆိုတော့အစကတည်းကလည်းပဲတရုတ်ဟာရုရှားကိုလက်နက်ထောက်ပံ့ဖို့ကြံစည်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကပြောခဲ့တာရှိပါတယ်တရုတ်ကညင်းတယ
်ဒီကြိုးပမ်းချက်ကပေါ့နော်အထူးသဖြင့်ရုရှားနောက်တရုတ်နဲ့အနောက်နိုင်ငံတွေကြားမှာဆက်ဆံရေးပေါ်မှာဘယ်လိုမျိုးအကျိုးသက်ရောက်မှုရှိလာနိုင်လဲဆရာ
အနောက်နိုင်ငံတွေနဲ့ရုရှားနဲ့ဆက်ဆံရတော့တော်လေးပြက်နေပေါ့လေအခုကတည်းကဆိုဆက်ပြီးတော့ပြည်လဲမှုမရရင်တော့ဆက်ပြီးတော့ပြက်မယ်ပို့ပြီးတော့တင်းမာလာမယ်ဆိုတဲ့သဘောသာရှိပါတယ်တရုတ်နဲ့ကတော့ပို့ပြီးတော့တင်းမာလာပွဲမရှိပါဘူးတရုတ်ကတော့အဓိကအဖြစ်သူညဉ့်ညဉ့်စကားသာပြောတယ်ဆိုပြီးတော့ညဉ့်ညဉ့်အစည်းအဝေးသူဖြစ်လုပ်နေတော့သူကတော့တနက်နိုင်ငံတော်သိက္ခာနဂါစာလုပ်လာမဲ့အခြေအနေမတွေ့ရပါဘူးတရုတ်ကအခုလိုသွားပြလိုက်တော့ရုရှားသည်အထူးကြမဟုတ်ဘူးသူ့ကိုလာတွေ့တဲ့အထင်ကြီးကခေါင်းဆောင်တော့ရှိသားပဲဆိုတဲ့ဟာတခုတော့ရသွားမယ်ဆိုတော့တစ်ချိန်တည်းမှာပဲတရုတ်နဲ့ရုရှားလည်းအမြဲတမ်းဆင်းလာကြတော့မဟုတ်ဘူးခိုးတော့ကဆိုဗီယက်ခေတ်တုန်းကဆိုရင်ဆိုင်းလိုဆိုဗီယက်ဆက်ဆံရေးတရုတ်နဲ့ဆိုဗီယက်ဆက်ဆံရေးမပြေလည်ဘူးဆိုဗီယက်ကွန်မြူနစ်ဟာတရုတ်ကွန်မြူနစ်ကိုနိုင်ငံတကာစီမင်းမှာကိုစတာရင်းရိုး dandu chim jang kwen ma pe bu su ya le au khan tapo myo tha le su ya te yu ka dai na ji ye de ki sa so lo thru nang ngai tin myat ka ya da ma hup ba bu u si e khin lo ma ma thru ga tin myat la de tabo shi le tin myat hu ni sat la de paw le thru ga so lo di dai me set pi lo phit ni me tin ma de so lo pu pi lo di kai sa chang di nyin nyan ye su Sizap Mujang, who we two jarred at Yonger or Lolos, the Silamel of Matima.
Dinini, season or Duga, Amyang Lu, Posa, Nine Melu or Tinasia.
Dinini is in Ukraine or Massa. So Ukraine and Russia was Sizamelu. Russia would drop your Ukraine at through a set of Jim Sibus with your Ninas Rajan at the dinner at Piava, said the Jim Siva, who's got to abjure Ukraine. So Ara has Sinazia, where Ukraine will ever through Joama. Ukraine ဘက်ကသူရဲ့ညီငယ်ရေးကျူပန်မှုကိုလုံးဝပြစ်ပယ်တာတော့မတွေ့ရဘူးဒီစစ်ပွဲတစ်နှစ်မြောက်ကနေမှာသမ္မတဇယင်စကီကိုအင်တာဗျူးလုပ်တော့သူရဲ့အင်တာဗျူးမှာသူကဒီစစ်ပွဲအတွက်ဒီရဲ့ကျူမန်ကိုသူတို့ကြိုးစားပါတယ်တဲ့ကောင်းတယ်တဲ့သူ့အိမ်မှာစကားရဲ့နောက်ကမှာလက်တွေ့ပဲလို့ဖြစ်လာမယ်ဆိုတာစောင့်ကြည့်ရမယ်ပြောတယ်ဆိုပြီးတော့ CBS သတင်းမှာရေးထားပါတယ်သူတို့အင်တာဗျူးမှာပြောတယ ီးသလဲဆိုတော့ကျွန်တော်လည်းမစဉ်းစားမိဘူးအဲ့ဒါက
အမေရိကန်နဲ့တခြားအနောက်နိုင်ငံတွေကရောသူတို့ဘက်ကရောဒီစီဇန်ကိုထောက်ခံမလားဆရာသူတို့ကအခုနေမှာဟိုယူကရိန်းဘက်ကနေပြီးတော့ဟိုအလုံးကြီးနဲ့ပံ့ပိုးပေးနေတယ်ထောက်ပံ့ပေးနေတယ်ဆိုတော့လေနောက်တစ်ခါဒီအရှိတောင်အာရှနိုင်ငံတွေကရောဘယ်လိုသဘောထားရှိနိုင်လဲဆရာ
ရုရှားသမ္မတပြောတယ်သမ္မတဒေဝသမ္မတရှီဂျင်ပင်ကိုခင်ဗျားပြည်ကျန်စရာသိကောင်းတယ်ကျွန်တော်လက်ခံပါတယ်တဲ့ဒါပေမဲ့ဒီအစီအစဉ်ကိုအနောက်နိုင်ငံတွေနဲ့ယူကရိန်းတို့လက်မခံဘူးတဲ့သူတို့ကအစီအစဉ်မဖြစ်ဘူးလို့ပြောလိုက်တယ်ဆိုတော့ဒါအဓိကသဘောထားသူပြောတာပေါ့လေဆိုတော့မှန်လဲမှန်တယ်နောက်နိုင်ငံတွေအစကလေးကသိသွားပြီးဆိုပြတဲ့အချက်ထွက်လာပြီးဆိုကြတာဒီအမေရိကန်နိုင်ငံကြီးဝန်ကြီးကသူတို့စံပြားရှိတယ်သူတို့ကစောစောကပြောခဲ့ဆိုပဲလက်နဲ့ထောက်ပတ်နေတယ်ဘာညာဆိုတော့သူတို့သိစံပြားရှိတာမယုံစားဘူးဒီအစီအစဉ်ပြီးတော့သူတို့ကတွက်ထားတာဖြစ်တယ်ဆိုယူကရိန်းကလည်းပဲသူကပြောခဲ့လိုပဲသူကကောက်နေတာမဲ့အပြောသာရှိသေးတယ်လက်တွေ့ဘယ်လိုဖြစ်လာမလဲဆိုတာကြည့်အောင်မဲ့ဘာညာပြောတယ်ဆိုတော့ပြလဲလဲလဲထောက်ခံမှုရတယ်လို့တော့မတွေ့ရသေးပါဘူးဒါပေမဲ့အစ်တောင်အာရှ yes အစ်တောင်အာရှနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပြောရင်တော့တရုတ် CGTV ကဘာမီဒီယာမှာအင်တာဗျူးလုပ်တယ် World Affairs ကဘာရေးရနဲ့ပတ်သက်ပြီးတော့အဲ့ဒီထက်မှစင်ကာပူနိုင်ငံကြားရေးဝန်ကြီးဂျော့ရှူသူကလည်းကြော်ကြားတဲ့နိုင်ငံကြားရေးဝန်ကြီးတယောက်ပါပဲစင်ကာပူနိုင်ငံရေးသမားကြီးတယောက်ပဲသူကပြောတယ်သူကထောက်ခံတယ်တဲ့ဒီဟာကိုကျူးဆိုတယ်တဲ့ဒီအစီအစဉ်ဟာသူရဲ့အဆိုပြုချက်တွေဘူးလောလောဆယ်မဖြစ်နိုင်တော့မှနောက်တစ်နှစ်နှစ်နှစ်စသဖြင့်ဖြစ်လာတဲ့အခါမှာတဲ့ဒီကအစီအစဉ်ဖြစ်လာမဲ့သဘောရှိတယ်တဲ့ဒီဟာကိုဒီသူရဲ့အကြံပြုချက်တွေကိုအခြေခံမှာပဲအခြေခံနေတယ်ဆိုတော့သူကပြောပါတယ်အထူးခြားအနာတွေကိုလေးစားကြဖို့ပြည်သူတွေကိုမထိပါဘူးစသဖြင့်ပေါ့လေစကားပြောကြဖို့ဆိုတာကဟာတဲ့နေမှာမစူအကျုံမဲ့ကိစ္စဖြစ်တယ်ဆိုရသူကတော့ထောက်ခံကြည့်ဆိုတဲ့သဘောပြောတယ်ဆိုတော့လောလောဆယ်မှာတော့မဖြစ်နိုင်သေးဘူးပေါ့လေနောက်အချို့တောက်တခါပညာရှင်တယောက်ကယ်လီဖိုးနီးယား University က China ရေးရာကျွမ်းကျင်တဲ့ပမခတယောက်ကရေးတာရှိတယ်သူကတော့ဘယ်လိုဆိုပြလဲဆိုတော့အရှေ့တောင်အရှေ့နိုင်ငံတွေအထူးသဖြင့်အာဆီယံကအဆိုပြုသင့်တယ်တဲ့ဘာကြောင့်လဲဆိုတော့အာဆီယံဟာတဖက်နဲ့မှမနှိစပ်ဘူးတရုတ်ကိုဆိုလို့ရှိရင်ရုရှားနဲ့နှိစပ်တဲ့ဆွေအမြင်ရှိတယ်အရှေ့ဟာဘယ်ဘက်မှမပါဘူးလေတနိုင်ငံနဲ့မဟုတ်ဘူးအဖွဲ့အစည်းအနေနဲ့သူကအဆိုပြုမယ်ဆိုရင်အဆိုပြုမယ်ဆိုရင်ဖြစ်နိုင်တယ်ဆိုပြီးတော့သူကအကြံပြတာလည်းတွေ့တယ်ဒါလည်းပဲစဉ်းစားကြရပဲအဲ့ပညာရှင်တယောက်ရေးထားတာတွေ့လို့ကျွန်တော်အဲ့ဒါဖတ်ပြီးလို့ပြောတော့ပါအ
ဲ့ဒီမှာတစ်ခုတွေးမိတာလေဆရာဒီရုရှားနဲ့ယူကရိန်းကြားပဋိပက္ခနဲ့မြန်မာနိုင်ငံအခြေအနေနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်တော့ပုံစံကတော့မတူဘူးပေါ့ဘောနော်ပုံစံမျိုးမျိုးနဲ့ကွဲပြားရရှိပါတယ်ဒါပေမဲ့လေတရုတ်ရဲ့ချင်းကပ်ပုံကြတော့တူတာလေးတွေတချို့ရှိတာကိုတွေ့ရဆရာဥပမာပြောမယ်ဆိုရင်ရုရှားကယူကရိန်းကိုကျူးကျော်ရဲစစ်ကိုတရုတ်ကနေပြီးတော့ဟိုတစုံတရာဝေဖန်တာမတွေ့ရဘူး။နောက်မြန်မာနိုင်ငံမှာအာဏာသိမ်းတဲ့ကိစ္စကိုကြတော့လေဒီတရုတ်ကဝေဖန်မှုတွန့်ဆုတ်နေအောင်တွေ့ရဆရာ။အဲ့တော့ဒီမြန်မာနိုင်ငံအရေးပฏิပက္ခတွေမှာရောတရုတ်ကနေပြီးတော့ဒီလိုညီညီရေးအစီအစဉ်တစ်ခုနဲ့ဖြည့်ရှင်းမှုအတွက်ကြားဝင်လာတာမျိုးညှို့လင်းနိုင်လားဆရာ
တကယ်စေတနာကောင်းတဲ့ညီညီရေးရရှိခြင်းလို့ဝင်လာရဲဆိုတော့ကြိုးစားရမယ့်ကိစ္စပါအခုလောလောဆယ်မှာလည်းပဲကျွန်တော်အမြင်လို့ပြောရင်တော့ နှစ်ဖက်လုံးနဲ့ဆက်ဆံနေရတာတရုတ်ပဲရှိတယ်လို့ပြောမှာပါတရုတ်ဟာစစ်ကောင်စီနဲ့လည်းပဲဒီဟာဆက်ဆံမှုရှိတယ်တချိန်တည်းမှာအဲဒီတိုင်းရင်းသားအင်အားစုတွေတချို့နဲ့လည်းဆက်ဆံမှုရှိတယ်အန်ယူဂျီဘက်ကမေးတော့ကျွန်တော်တိုက်ရိုက်တော့မဟုတ်ဘူးဒါပေမဲ့တချို့သင့်သူတို့နဲ့နှိစက်တဲ့အဆိုင်ကပြောအန်ယူဂျီဘက်ကလည်းဒီကိုချင်းကပ်ဖို့ကြိုးစားပါတယ်ချင်းကပ်တာတွေရှိတယ်လို့ပြော you know, very fun like there. And then when he draws him out and he got green and 2 years, the Yukamia, fake NUG American Bagu, Padoma, whom you're suing Marathi Javedrua. At a young level, I do to be the same number with Rula, he was to tune a hobby or 2 years, see the body. So I do that, Pedia had the ha, who do you obtain an end to rare. So NUG got a to pet that Pamamuba, to live in Ninja Lugin or Napelone. Simple as that,
there is no good war or bad peace.
ဒီဂျိုးဘန်မှုတွေရဲ့အနာဂတ်ကိုဘယ်လိုပုံဖော်ပြနိုင်မယ်လို့ခင်ပါလဲဆရာတိတ်ကောင်းနေမိကောင်းပါပဲလက်တွေ့ပြထားပြီးပြီးတော့ပြောမှာပဲဒီပတိုင်းငယ်လာပိုင်းလောက်ကပဲတေဟုတ်ကလူတိုင်းဖြစ်နိုင်မယ်လို့မထင်တဲ့ဆော်ဒီအရေဗျနဲ့အီရန်ကိုစစ်စပ်ပြီးခဲ့ပါတယ်အောင်မြင်သွားတယ်ရုပ်တရက်ထွက်လာတာအဲ့ဒါကိုနိုင်ငံတော်သတင်းလောကနိုင်ငံတော်ဆိုအနောက်နိုင်ငံသတင်းစာတွေကအဲ မယ်ဆိုပြောတယ်ဆိုတော့တေယုဟာအဲ့ဒီအချိန်လေးပဲပါလိမ့်မယ်အခုယူကရိန်းကိစ္စမှလည်းသူပြောမယ်ဆိုပြီးတော့ဇက်တိုက်သူလုပ်မယ်ဆိုပြီးတော့ကြိုးပမ်းတာလည်းဖြစ်ပါလိမ့်မယ်ဆိုတော့တောင်းတဲ့ကိစ္စပါနောက်တစ်ခုဒီစစ်ပွဲမှာတေယုဝင်လုပ်တာနဲ့ပတ်သက်ပြီးနောက်ပညာရှင်တယောက်ကလည်းဆုံးသက်တယ်အာဒီစစ်ပွဲမှာရုရှားတာရှင်မခံနိုင်ဘူးရဲ့အမေရိကန်နဲ့နောက်နိုင်ငံတွေကဘူအော်ပြောဇက်တိုက်ပြလိုက်ရုရှားတိုင်းတရှိခနိုင်မှာမဟုတ်ဘူးဆိုတော့ရုရှားသားအင်အားကျဆင်းသွားရင်အမေရိကန်တနိုင်ငံတွေကကမ္ဘာကြီးကိုကြီးစိုးသလိုဖြစ်သွားမယ်ယူနီပိုလာဖြစ်သွားမယ်စိတ်ပြီးပေါ်လွင်သွားမယ်အဲ့လိုဖြစ်ရင်သူကမကြိုက်ဘူးတေတူကဆိုသူကလည်းပဲဒီကိစ္စကိုလည်းရုရှားလည်းပဲမဆုံခင်မှာပြည်ပြည်လည်းဖြစ်စေချင်တဲ့စေတနာလည်းပါလိမ့်မယ်နောက်တော့ရုရှားနဲ့တရုတ်နိုင်ငံကြားအဥစ်ဘက်ကစ္စန်တို့ကာဂျီစန်တို့တာဂျီကစ္စန်တို့စသဖြင့်နိုင်ငံတွေရှိရဲ့အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့တဲ့နိုင်ငံတွေငါကအဲ့ဒီနိုင်ငံတွေဟာလည်းပဲရုရှားသာကြဆုံသွားရင်ပါဝါဗက်ကျွန်းဖြစ်နေမယ်အင်းအားဟာဝဲကြီးဖြစ်နေမယ်နိုင်ငံရေးအဖြစ်ဆိုအဲ့ဒီနေရာကိုတခြားနိုင်ငံရေးနိုင်ငံနောက်နိုင်ငံကြီးကိုဝင်လာတဲ့အခါမှာတရုတ်ကခေါင်းခဲစရာပြဿနာဖြစ်မယ်အဲ့လိုလည်းမဖြစ်စင်ဘူးလေတူတယ်ရုရှားအဲ့ဒါကြောင့်အဲ့ပညာရှင်ပမခရေးတယ်အဲ့ဒါကြောင့်လည်းပဲတရုတ်ကတကိစ္စကိုညဉ့်ညံ့လူချင်းတာဖြစ်မယ်ဆိုတော့သုံးသပ်ပါတယ်ဘာပဲပြောပြောလက်ရှင်ပြောသလိုပဲစစ်ဆိုတာမကောင်းဘူးညဉ့်ညံ့ရတာကောင်းတယ်ဆိုတော့ဒီကလုံရင်လုံလို့ဘသူကပဲလုံလို့ညဉ့်ညံ့ရလာရင်တော့ကျူစွာမှာပဲဖြစ်ပါတယ်
။အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ရပါတယ်ခင်ဗျာ
။ယူကရိန်းစစ်တရုတ်ဆက်ဆက်မှုထိရောက်နိုင်ခြေကိုဥကျော်စန်းသားနဲ့မမြဒဇင်အောင်တို့မေးမြန်းတင်ဆက်ထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အားကစားခန္ဓာမတိုင်ခင်မှာတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာတော့စိတ်ကြယောဂကုသနည်းများအကြောင်းကိုတင်ပြထားပါတယ်။စိတ်ဖိစီးမှုတွေများပြီးတော့ခက်ခဲကြမ်းတမ်းလွန်လာတဲ့ပတ်ဝန်းကျင်အခြေအနေမှာလူတိုင်းလူလူစိတ်သက်ကြမိတတ်ကြပါတယ်။ဒီလိုမျိုးစိတ်သက်ကြတာဆူဆူဝါးဝါဖြစ်လာရင်တော့စိတ်ပူစရာ၊သတိထားကုသစရာဖြစ်လာပါတယ်။ဒါကြောင့်စိတ်ကြဝေဒနာခံစားရတယ်ဆိုရင်ဘလိုမျိုးနီးမှန်လမ်းမှန်နဲ့ကုသတင်ပါတယ်ဆိုတာကိုဒီသတင်းမဲ့ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာရှုစားနာဆင်ပါရှင
်စ ိတ်ကြယောဂခံစားနေရတဲ့သူတွေဟာတနည်းတခြားများပြားလာနေတာပါမန်ကန်နဲ့နီလန်မဟုတ်ပဲမာယွန်းနဲ့နီလန်နေနဲ့စိတ်ကြဝိနာကိုကူစားနေကြတာကိုလည်းတွေ့မြင်နေရပါတယ်စိတ်ကြယောဂခံစားနေရတဲ့သူတွေဟာမန်ကန်နဲ့ကုသမှုနီလန်တွေကိုရရှိဖို့လိုပြီးပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖေးမှားမှုဟာလည်းဆေးဝါးတွေနီတူအရေးပါတယ်လို့တမတော်တူဖြစ်တဲ့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဒီစိတ်ကြယောဂမှာအရေးပါဆုံးကဒီဆရာဝန်တွေနဲ့ဆေးဝါးကုသမှုနဲ့နီတူအရေးကြီးတာကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေရဲ့ဖိမမှုအရေးကြီးပါပဲပေါ့နော်ဒါကြောင့်မလို့ဆရာတို့ကစိတ်ကြယောဂဝေဒနာတဲ့တယောက်ကိုကုသမယ်ဆိုရင်ဆရာဝန်တယောက်ကဒီစိတ်ကြသက်သာတဲ့ဆေးဝါးတွေအပြင်ဆောင်ရွက်ရမယ့်နည်းတွေရှိပါတယ်ပေါ့နံပါတ်၁ကတော့ဒီ cognitive behavior therapy လို့ခေါ်တာပေါ့နော်သူရဲ့စိတ်ပိုင်းဆိုင်ရာတိုးတက်အောင်ဒီစိတ်ပိုင်းဆိုင်ရာအကြံဉာဏ်ပေးမှုတွေလိုအပ်တယ်နောက်တစ်ခါ exercise and rehabilitation တော့ကိုယ်လက်လှူရှာမှုပြုလုပ်မယ်ကိုယ့်ရဲ့ပတ်ဝန်းကျင်ကနေသူ့ဖေးမကူညီဆောင်ရှောက်ပေးမယ်နော်သူ့ကိုနှစ်သိမ့်ပေးတယ်ဒီနည်းအဖြစ်ဆေးနဲ့ခုနနှစ်သိမ့်ဆွေးနွေးတာလေးနဲ့ပူးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့စိတ်ကြယောဂါဝေဒနာတက်တာတယ်သူရဲ့နောက်ဆက်တွဲပြဿနာတွေကိုလျှော့ချနိုင်မယ်မိမိကိုယ်ကိုတတ်သိခြင်းတွေကိုလျှော့ချအောင်လုပ်ပေးနိုင်မှာဖြစ်ပါတယ
်စိတ်ကြဝေဒနာခံစားနေရတဲ့သူတွေအတွက်လူနာနဲ့ကန့်ညီတဲ့တင့်တော်တဲ့ဆေးဝါးကုသမှုနည်းလမ်းတွေအများကြီးရှိနေတာပါအရေးကြီးဆုံးကတော့စိတ်ကြဝေနာခံစားနေရတာကိုသိရှိသတိပြုမိဖို့ဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်အရေးကြီးတာကဒီစိတ်ကြဝေနာခံစားနိုင်မှန်သိရှိဖို့ပဲအဓိကအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုရင်သူနဲ့တင့်တော်တဲ့ဆေးဝါးအုပ်စုတွေအများကြီးရှိပါတယ်ဆရာဝန်တွေနဲ့ကတော့လူနာနဲ့ကန့်ညီတဲ့ဆေးဝါးအုပ်စုကိုရွေးချယ်ပြီးကုသပေးခြင်းအဖြစ်မဲ့ဒီနှစ်ပတ်ကနေ၄ပတ်အတွင်းလျင်မြန်ပဲတက်တာပြောင်းနေနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒီဆေးဝါးကုသမှုထက်စားလို့ရှိရင်ဒီလူတန်တယောက်ကစိတ်ကြဝေဒနာခံစားနေသလားဆိုတာကိုသိရှိဖို့အတွက်ပိုအရေးကြီးပါတယ်သူနဲ့တင့်တော်တဲ့ဒီဆေးဝါးအပြင်ကိုသူ့ရဲ့နိစ္စရာမှာရှိတဲ့အကူအညီဆောင်ရှောက်ပေးမဲ့သူတွေကိုလည်းပညာပေးပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့အတွက်ကိုပြောကြားပေးဖို့လိုအပ်နိုင်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေနဲ့ရင်ဆိုင်ရတာချင်းတူပေမဲ့လူတူချင်းစီရဲ့စိတ်ပိုင်းဆိုင်ရာအခြေအနေနဲ့ရုပ်ပိုင်းဆိုင်ရာအခြေအနေတွေဟာကွဲပြားခြားနားမှုရှိနေတာပါမိမိရဲ့စိတ်ဓာတ်ကြန့်ခိုင်မှုအခြေအတွေးကိုတိုးတက်ကောင်းမွန်နေအောင်လက်လန်းမိသမျှနီးလန်းနေတဲ့ကြိုးစားအားထုတ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါဗျ။အ
ဓိကကတော့ဆရာတို့ဒီစိတ်ကြဝေဒနာဆိုတာစိတ်နဲ့ပတ်သက်တာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ဓာတ်ကြန့်ခိုင်နေတဲ့သူတွေမှာဖြစ်ပွားမှုနည်းတယ်ပေါ့နော်။ဒါဆိုလို့ရှင်စိတ်ဓာတ်ကြန့်ခိုင်မှုကဘေးအဆလဲဆိုရင်ငယ်စဉ်ကလေးဘဝတွေကမိမိရဲ့မိသားစုပတ်ဝန်းကျင်နဲ့ဆက်ဆံတာကိုယ့်ရဲ့မိသားစုဆွေမျိုးသင်းပေါင်းသင်းတွေရဲ့ဒီစိတ်ပိုင်းဆိုင်ရာခံယူချက်နော်တော့ကမိမိရဲ့စိတ်ကြံ့ခိုင်မှုရှိအောင်လေးလာသိယူမှုနော်ဒီပေါ်မှာမူတည်ပြီးစိတ်ထက်ကြံ့ခိုင်မှုရှိလာမယ်ဆိုလို့ရှိရင်ဒီပဝင်းညင်အခက်အခဲတွေပဲဖြစ်ဖြစ်နာတာရှိယောဂတွေကြောင့်ပဲဖြစ်ဖြစ်ကိုယ်ထိခိုက်လိုက်နိုင်တဲ့စိတ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုသွားခံယူဖြေရှင်းနိုင်မှာပဲဖြစ်ပါတယ်အဲ့တော့ဒီမဖြေရှင်းနိုင်တဲ့သူတွေမှာနောက်ဆက်တွဲနော်စိတ်ပူရင်တက်ကများခြင်းစိတ်ထက်ကြခြင်းတွေကိုခံစားသွားဖို့ရှိတယ်ပေါ့နော်ဒါကြောင့်မလို့တမန်လူတယောက်အနေနဲ့ကိုယ့်ရဲ့စိတ်ထက်ကြံ့ခိုင်အောင်ဆောင်ရွက်ထားဖို့လိုလို့တစ်ဖက်ကလည်း healthy lifestyle လို့ခေါ်တယ်ကိုယ့်ရဲ့ကျမ်းမာနဲ့ညီညွတ်တဲ့လူမျိုးမှုပုံစံနေထိုင်စားသောက်ထားမယ်ဆိုရင်အကယ်၍စိတ်ဓာတ်ကျစရာတွေပေါ်ပေါက်လာရင်တော့ခံနေရှိပြီးတော့အကောက်ဝင်နိုင်မှာဖြစ်ပါတယ
်ခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေမှာနာတာရှိယောဂဝေနာခံစားနေရတဲ့သူတွေဟာကျန်းမာနေတဲ့သူတွေထက်စိတ်ကြဝေနာခံစားရဖို့ရာခိုင်နှုန်းပိုပြီးများနေတာပါကြုံတွေ့နေရတဲ့အခက်အခဲတွေကိုမျိုးသိမ့်မထားပဲအကူအညီပေးနိုင်တဲ့သူတွေနဲ့ဖွင့်ဟဆွေးနွေးတိုင်ပင်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတိုက်တွန်းအကြံပေးပါတယ
်အခုဆရာတို့တိုင်းမှာနာတာရှိဝေဒနာတွေအထူးသဖြင့်သွေးရောစီးချိုလူနာတွေရပြလာတဲ့အခါမှာရောနောက်တကပဝင်းကြီးအခြေအနေကြောင့်လည်းဖြစ်ဖြစ်စိတ်ကြဝေဒါခံစားတဲ့သူတွေများလာပါတယ်။ဘာဖြစ်လို့အဆင်ပြေပြေသူရှိတဲ့အတွက်ကြောင့်ပေါ့နော်။ဒါတွေကိုကိုခံယူနိုင်ဖို့ရဖြည့်ရှင်းနိုင်ဖို့ရအတူတူစူးစမ်းဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ့်ရဲ့မိမိစိတ်နဲ့မဖြည့်ရှင်းနိုင်ဘူးဆိုရင်ကိုယ့်ရဲ့ကျွမ်းကျင်နဲ့ကိုယ့်ရဲ့မိသားစုအကြီးအကဲပဲဖြစ်ဖြစ်ဆရာဝန်နဲ့ပဲဖြစ်ဖြစ်တိုင်ပင်ပြီးတော့ဒီလက္ခဏာတွေကိုပျောက်ကင်းအောင်ဟို psychotherapy လို့ခေါ်တဲ့နှစ်သိမ့်ဆွေးနွေးမှုခံနိုင်တဲ့ need to လိုအပ်ရင်လဲဆေးဝါးတွေပေးပြီးကုသနိုင်တဲ့အတွက်ကြောင့်မလို့မိမိရဲ့ခံစားချက်မှာရှိနေတဲ့ဟာတွေကိုမျိုးသိမ့်မထားပဲနဲ့เนาะဟိုအကူအညီပေးနိုင်တဲ့သူကိုဖွင့်ဟဖို့ဒီအရေးကြီးဆုံးဖြစ်ပါတယ်လို့ဆရာအနေနဲ့တော့ပြောချင်ပါတယ
်စိတ်ကြဝေနာခံစားနေရတာကိုမှန်ကန်တဲ့နည်းလမ်းတွေနဲ့ကုသပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သက်တော်ပါ
စ
စိတ်ကြဝေဒနာခံစားရတယ်ဆိုရင်ဘလိုမျိုးနီးမှန်လမ်းမှန်ကုသသင့်ပါတယ်ဆိုတော့ဒီစိတ်ကြယောဂကုသနည်းများအကြောင်းကိုဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကအမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်ပုတ်တဖူးညရေဒီယိုထုတ်လွှင့်ချက်တွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့ပေါ်တူဂီတိုက်စစ်မှူးခရစ်စတီယာနိုရိုနာဒိုဟာနိုင်ငံတကာပွဲတွေမှာစံချိန်တွေတစ်ခုပြီးတော့တစ်ခုထပ်ပြီးတော့တင်နေပါတယ်တော်တမ်ဟမ်တိုက်စစ်မှူးဟယ်ရီကိန်းကတော့အင်္ဂလန်အသင်းရဲ့စံချိန်အစ်ကိုတင်လိုက်ပါတယ်ပါရမီနီကတော့ဘာကြောင့်နီးပြတဲ့လဲလိုက်ပါသလဲဒီလိုမျိုးတပတ်အတွင်းကထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားတာရှူစားနာဆင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ FIFA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတော့မှတော့ Euro 2024ဥရောပဖလားခြေစစ်ပွဲတွေအပါအဝင်နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့ပေါ်တူဂီတိုက်စစ်မှူးခရစ်စတီယာနိုရိုနယ်ဒိုကတော့နိုင်ငံတကာဘောလုံးပွဲတွေမှာစံချိန်တွေထပ်တင်လိုက်ပါတယ်ပြီးခဲ့တဲ့ပိုင်းတွေကကစားခဲ့တဲ့ပေါ်တူဂီနဲ့ Leicester ပေါ်တူဂီနဲ့ Luxembourg တို့ကစားခဲ့တဲ့ Euro 2024ဥရောပဖလားခြေစစ်ပွဲတွေမှာရော်နယ်ဒိုဟာပေါ်တူဂီအသင်းအတွက်198ပွဲနဲ့198ပွဲမြောက်တွေကိုကစားပြီးတော့အမျိုးသားတွေထဲမှာနိုင်ငံတကာပွဲအများဆုံးကစားသူဖြစ်တဲ့စံချိန်တင်လိုက်နိုင်ပါတယ်။စံချိန်သစ်တွေနဲ့ပတ်သက်ပြီးတော့ဒီပွဲမတိုင်ခင်ရော်နယ်ဒိုပြောတာကတော့
Record, acho que o recorde é sempre coisas positivas, é a minha motivação. Como vocês sabem, eu gosto de bater recordes.
စံချိန်လေးဆိုတာကတော့အမြဲတမ်းကောင်းတဲ့ဟာပါ။အပြည့်သဘောဆောင်တဲ့အရာတွေဖြစ်ပြီးဒါကပဲကျွန်တော်ကိုစိတ်သက်တက်ကြွအောင်လုပ်ပေးတဲ့အရာတွေပါ။ခင်ဗျားတို့လည်းသိတဲ့အတိုင်းပဲလေကျွန်တော်ကစံချိန်ကြီးချိုးရတာကိုသဘောကျပြီးတော့ကျွန်တော်ချိုးရတဲ့စံချိန်တွေကအများကြီးပါ။ Liechtenstein နဲ့ပွဲကတော့နောက်ထပ်စံချိန်တစ်ခုဖြစ်ပါတယ်။အဲ့ဒါကိုကြည့်ရင်ကျွန်တော်ကသမိုင်းတစ်လျှောက်နိုင်ငံတကာပွဲအများဆုံးကစားတဲ့သူဖြစ်လာမှာပါ။အဲ့ဒီအတွက်လည်းကျွန်တော်အယံဂုဏ်ယူပါတယ်လို့ဝန်ခံပါတယ်။ပြီးတော့ဗျာဒီနိုင်ငံတကာပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့အတွက်လည်းဂုဏ်ယူမိပါတယ်။နောက်ထပ်လည်းကျွန်တော်ပွဲတွေအများကြီးဆက်ပြီးတော့ကစားသွားဖို့ရှိပါတယ
်။ဒီမတိုင်ခင်ကတော့ကူဝိတ်ကဘာဒာအယ်မူထာဝါက196ပွဲနဲ့နိုင်ငံတကာပွဲအများဆုံးကစားထားသူဖြစ်စံချိန်တင်ထားတာပါ။ရော်နယ်ဒိုဟာနိုင်ငံတကာပွဲအများဆုံးကစားသူအဖြစ်စံချိန်တင်လိုက်တာတွေမဟုတ်ဘဲနိုင်ငံတကာပွဲတွေမှာလည်းဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တွေထပ်ပြီးတော့တင်လိုက်ပါတယ်။ရော်နယ်ဒိုဟာလီချက်စတိုင်းနဲ့ပွဲမှာ2ဂိုးသွင်းပြီးတော့ပေါ်တူဂီအတွက်ဂိုး120ပြည့်ခဲ့သလိုလူဇမ်ဘတ်နဲ့ပွဲမှာလည်းနောက်ထပ်2ဂိုးထပ်သွင်းပြီးတော့ပေါ်တူဂီအတွက်122ဂိုးမြောက်ကိုသွင်းပြီးတော့နိုင်ငံတကာပွဲတွေမှာဂိုးအများဆုံးသွင်းတဲ့စံချိန်တစ်တွေကိုထပ်တင်ခဲ့ပါတယ်။ဒီမတိုင်ခင်ကတော့အီရန်တိုက်စစ်မှူးအာလီဒါယီကတရကူကူနဲ့အများဆုံးစံချိန်တင်ထားတာဖြစ်ပြီးတော့ဒီစံချိန်ကိုတော့ရော်နယ်ဒိုက2021ခုနှစ်မှာကလေးကချိုးနိုင်ခဲ့တာဖြစ်ပါတယ်။မတန်းနေရတော့ရော်နယ်ဒိုဟာပေါ်တူဂီအတွက်ကစားခဲ့တာနှစ်ပေါင်း20ရှိသွားပြီဖြစ်ပြီးတော့အဲ့ဒီလိုလွန်ခဲ့တဲ့နှစ်20လုံးလုံးမှာနှစ်တိုင်းဂိုးတွေသွင်းပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ရော်နယ်ဒိုကအခုလိုမျိုးစံချိန်တွေထပ်တင်ခဲ့သလိုပဲတော့တန်နမ်နဲ့အင်္ဂလန်တိုက်စစ်မှူးဟယ်ရီကိန်းကလည်းအင်္ဂလန်အတွက်ဂိုးရေအများဆုံးသွင်းတဲ့သူဖြစ်စံချိန်တင်လိုက်နိုင်ပါတယ်။ဟယ်ရီကိန်းဟာပြီးခဲ့တဲ့ချာသာပရီနေကကစားခဲ့တဲ့အီတလီနဲ့ယူရို2024ခြေစစ်ပွဲမှာပယ်နယ်တီတစ်ဂိုးသွင်းပြီးတော့အင်္ဂလန်အတွက်54ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ
်။ I mean breaking the goal scoring record of course would have been a proud moment no matter the circumstance but for sure it feels that little bit sweeter when you win
and ဘယ်လိုချင်းနေမျိုးပါမစို့ဂိုးသွင်းစံချိန်ချိုးနိုင်လိုက်တာကတော့ဂိုးယူစရာကောင်းပါလေ။ဒါပေမဲ့ပွဲနိုင်တဲ့အချိန်ဆိုတော့ပိုကောင်းတာတော့သိကြပါလေသူသဖြင့်အီတလီအသင်းကိုသူတို့မြေမှာနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်နဲ့ရလိုက်တာဖြစ်တဲ့အတွက်ပွဲကလည်းပွဲချက်ဆိုတော့တကယ်ကိုကောင်းပါလေ
ဒီမတိုင်ခင်ကတော့မန်ယူတိုက်စစ်မှူးဟောင်းဝေးရူနီက53ဂိုးနဲ့အများဆုံးသွင်းထားတာပါဒီပွဲမှာတော့အင်္ဂလန်ကအီတလီကို2ဂိုး2ဂိုးနဲ့နိုင်ပြီးဒါဟာ1962ခုနှစ်နောက်ပိုင်းအင်္ဂလန်အသင်းဟာအီတလီမြေမှာပထမဆုံးအချိန်ပြန်အနိုင်ရတာလည်းဖြစ်ပါတယ်ဒါပြင် Harry Kane ဟာ Wembley မှာတနင်္ဂနွေနေ့ကယူကရိန်းကို2ဂိုးဂိုးမရှိနဲ့နိုင်တဲ့ပွဲမှာလည်းတဂိုးထပ်သွင်းခဲ့တာကြောင့်အခုဆိုရင်အင်္ဂလန်အတွက်စုစုပေါင်း55ဂိုးရှိသွားပြီဖြစ်ပါတယ်။အင်္ဂလန်သင်းဟာအခုဆိုရင်အုပ်စုစီမှာအဓိကအသင်းကြီးနှစ်သင်းဖြစ်တဲ့အီတလီနဲ့ယူကရိန်းကိုနိုင်ပြီးတော့နှစ်ပွဲကစားနှစ်ပွဲနိုင်6မှတ်နဲ့ထိပ်ဆုံးမှရှိနေပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Bayern Munich အသင်းက Julian Nagelsmann ကိုနီးပြဖြစ်ကတောက်ကြနေမှာထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာ Chelsea နီးပြဟောင်း Thomas Tuchel ကိုအစားထိုးလိုက်ပါတယ်။ Bayern အသင်းကတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွာလိုက်တာဖြစ်တယ်လို့ဆိုပါတယ်။ဘ ဘိုင်ယန်သင်းဟာဘွန်ဒက်စ်လီဂါမှာဇယားထိတ်ကဒေါ့တမန်နဲ့တမတ်ကွာဒုတိယနေရာမှာရှိနေပြီးတော့ချန်ပီယံစ်လိဂ်မှာလည်း PSG ကိုနိုင်ပြီးควอเตอร์ไฟนัลကိုရောက်နေတဲ့အချိန်မှာအခုလိုမျိုးနီးပြတ်ကိုထုတ်လိုက်တဲ့အတွက်အားလုံးကအံ့အားသင့်နေကြပါတယ်။အခုလိုအချိန်မျိုးမှာနဂေါ့စ်မန်ကိုထုတ်ပြီးတူခေါ်ကိုခန့်လိုက်တာဘာကြောင့်လို့ထင်ပါသလဲ။ဒီပေါ်မှာဆော့ကာဖော်လိုဂျာနဲ့အယ်ဒီတာချုပ်ကိုကျော်မျိုးဟန်ကတော့
အော်ကျွန်တော်ဘိုင်ယန်မြူးနစ်နီးပြတ်နာဂျယ်မန်ကိုထုတ်ပေးလိုက်တာကတော့ကျွန်တော်အံ့အားသင့်မိရပြ။အံ့အားသင့်မိရဆိုတာကလည်းဘယ်လိုပြောမလဲဆိုတော့ဒီရလတ်တွေကမဆိုးပါဘူးချန်ပီယံလိမှာဆိုလဲသူကควอเตอร์ဖိုင်နယ်ထိရောက်တယ်ဟိုဘွန်ဒက်စ်လီဂါတရဖူကိုလည်းစကူးလို့ရနိုင်တဲ့အခြေအနေမှာရှိတဲ့အနေအထားမှာဒါဇမန်ကိုထုတ်လို့အနည်းငယ်အံ့ဩမိတာပါဒါပေမဲ့ကျွန်တော်ဘိုင်ယန်ရဲ့သူရဲ့ priority ကိုကြည့်မယ်ဆိုရင်သူကချန်ပီယံလိကိုသွားမယ်သဘောရှိတယ်ဒါတော့သူချေကိုခန့်တော့သူတို့ကဒီဒါဇမန်နဲ့တော့သူချန်ပီယံလိမှာရလတ်တွေမကောင်းဘူးလို့သူတို့သူတို့ဘုတ်ဘွဲကယူဆပါလိမ့်မယ်ကျွန်တော်တို့ဘိုင်ယန်ဥက္ကရာရမနစ်ကပါဝင်သူတို့ဘုတ်ဘွဲကနေပြီးတော့နာဂျယ်မန်နဲ့ငါတို့တော့ရတယ်ချန်ပီယံလိမရနိုင်ဘူးလို့ယူဆလို့ထုတ်ပယ်တယ်လို့ထင်ပါတယ်ခင်ဗျာဒါကြောင့်သူတို့ဒူချယ်ကိုခန့်လိုက်တယ်လို့ထင်တယ်ခင်ဗျာ
အချိန်တည်းမှာပဲအင်္ဂလန်မှာတော့တော်တန်အသင်းကအီတလီနီးပြအန်တိုနီယိုကွန်တီနဲ့လမ်းခွဲလိုက်ပြီလို့တင်းငွေနေကကြေညာပါတယ
် We are 11 players that go into the pitch.And I see selfish players.
Kondia Masla Sashian ni ga Southampton ne gaza de Premier League pwae ma 3 goal si tie cha bi ya naw Spurs gaza thama ri ko pyin pyin than than we ban ka bi ya naw 6 ya a cha ma Spurs ne tu ne tan khwe lai ja da phit par de. Kondia ko ni bya a phit ka ni thauk pe lai da ne patat bi ko jaw myo ngar raw tu a myin ko a ku lo pyo par de.
Kondia ko thauk pe lai da ga raw chano raw an aw mi hu ya.သူကသောတန်နဲ့တရတရတရကြတော့တဲ့ဘွဲမှာသူစပါးကစားသမားတွေကိုဖွဲပြီးတိစားရှင်းနေဘွဲမှာရစရာမရှိအောင်ကိုပြောသွားတာကအဲသူတို့လမ်းခွဲတော့မယ်ဆိုတော့ကတေချာတလောက်ပဲပြ။သူကဒီစပါးကစားတွေပေါ်မှာသူဩဇာမညောင်းတော့ဘူး။အဲ dressing room ပေါ်မှာသူ control မလုပ်နိုင်တော့ဘူး။အဲကြောင့်မို့ကွန်တီကိုထုတ်ပယ်တင့်နေဆိုတော့စောင်းမတော့ကျွန်တော်ရေးခုပါတယ်။အဲဒါကြောင့်ကွန်တီကတော့သူကစိန်ခေါ်သွားတယ်ပြ။ Champion League ဝင်ခွင့်တနေရကူလာမယ့်ရာသီမှာစပန်းမရနိုင်ဘူးဘယ်နည်းမျိုးပဲခက်ခက်မရနိုင်ဘူးလို့ပြောသွားတယ်ခင်ဗျာဒါတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့
ကွန်တီကတော့သူ့ကိုအတိမတ်ပြပြီးအားပေးခဲ့တဲ့သူတွေသူ့နာမည်ကိုတချင်းလုပ်ပြီးတော့အားပေးခဲ့တဲ့ပရိသတ်တွေအလုံးကိုကျေးဇူးတင်တယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်လောလောဆယ်မှာတော့ကွန်တီနေရာမှာသူ့ရဲ့လက်ထောက်ခရစ်စတန်စတလီနီကယာယီနီးပြဖြစ်နေဘောလုံးရာသီအကုန်ထိတာဝန်ယူသွားမယ်လို့ Spurs ကပြောပါတယ်ဘာစနီးပြနေရအတွက်တော့ဘိုင်ယန်နီးပြဟောင်းဂျူလီယန်နိုင်ဂယ်စမန် PSG နဲ့စပါးနီးပြဟောင်းပိုချက်တီနိုနဲ့စပိန်နဲ့ဘာစလိုနာနီးပြဟောင်းလူးဝစ်အန်ရီကေတို့ဖြစ်လာနိုင်တယ်ဆိုပြီးတော့ရေပန်းစားနေပြီးဘသူဖြစ်လာမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်ကြာသာပတင်းနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOE ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေသတင်းဆောင်မတွေအစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာအရင်အာဏာရပါတီဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းလိုက်တဲ့အတွက်ကြောင့်စိုးရိမ်ပြီးတဲ့အကြောင်းဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကဗုဒ္ဓဟူးနေ့ကထုတ်ပေါ်ပြောဆိုပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီအနေနဲ့တိုင်းပြည်ဒီမိုကရေစီပြန်လည်ရရှိရေးအတွက်သက်ဆိုင်ကြသူတွေပါဝင်ကြတဲ့နိုင်ငံရေးလုပ်ငန်းစဉ်အတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်တာဟာကုလသမဂ္ဂကလိုလားတဲ့လမ်းကြောင်းမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုစစ်ကောင်စီကဖျက်သိမ်းလိုက်ပေမဲ့ပြည်သူရှိသူ၏ပါတီရှိနေမယ့်အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုအလုံးမှုဆောင်ကော်မတီကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီဟာရွေးကောက်ပွဲအနိုင်ရ NLD ပါတီကိုဖျက်ဆီးဖို့အတွက်ပါတီထိပ်ပိုင်းခေါင်းဆောင်တွေကိုမတရားဖမ်းဆီးအမှုစဉ်ထောင်ချတာတွေဥစွာဆောင်ရွက်ခဲ့တဲ့အကြောင်းပါတီဝင်1200ကျော်ကိုဖမ်းဆီးခဲ့တဲ့အကြောင်းနဲ့ပါတီဝင်26ဦးစစ်ကြောရေးစခန်းမှာတေဆုံးခဲ့တဲ့အကြောင်း NLD ရဲ့ကြေညာချက်မှာပါရှိပါတယ် နိုင်ငံပေါင်း120ကကိုစလဲတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဤပညာကုမ္ပဏီတွေပါဝင်တဲ့ဒုတိယအကြိမ်ဒီမိုကရေစီထိပ်တန်းညီလာခံကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာကျင်းပနေပြီးမနေ့ကတော့ယူကရိန်းရေးကိုအာရုံစိုက်ဆွေးနွေးကြပါတယ်ခင်ဗျာ
။မတ်လ29ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းကျဉ်းုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bax Robert နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.